ထိုင်းနိုင်ငံဘန်ကောက်မြို့ MC အသင်းတော်မှကြိုဆိုပါ၏။ဤတရားစကားတော်သည်အသက်ရှင်သောကြောင့်သင်ဤဘဝတစ်ခုလုံးပြောင်းလဲပြီးကောင်းချီးဖြစ်မည်ဟုကျွန်ုပ်တို့ယုံကြည်မျှော်လင့်ပါ၏။ဤတရားစကားအပြင်တန်ရှင်သောဝိညာဉ်တော်သင်အားစကားပြောပါစေသော။ဤတရားဟောချက်သည်စီးပွားရေးအဖြစ်မဟုတ်လျှင်လက်ဆင့်ကမ်းကူးယူဖြန့်ဝေနိုင်ပါသည်။အပတ်စဉ်တရားဟောချက်များခံယူလိုပါက mcatalent.com တွင်ဆက်သွယ်နိုင်ပါသည
်ဂရိအောင်မြင်ခြင်းကအရောက်တိုင်းအတွက်ဖြစ်သောကြောင့်ယေရှုတင်တယ်ကိုရှင်သားသမီးတွေကိုရှင်ဖျားနဲ့သွေးတော်နဲ့ရွေးကောက်ထားတဲ့သူတွေကိုအမြဲတမ်းအောင်မြင်စေခြင်းတော့ဖျားကိုတော်ဖြစ်တယ်ဘုရားရှင်ကိုရှင်နှုတ်ကပတ်တော်သည်ကြီးသောမှုပြုတတ်ပါれအသက်တာကိုပြင်ဆင်နေအသက်တာကိုပြုပြင်နေအသက်တာမှာတိဆောက်တယ်ကိုရှင်ရဲ့အလိုတော်ကိုနားလည်စေခြင်းသောကြောင့်ယေရှုတင်တယ်။သာရှင်သောဝိညာဉ်တော်ဘုရားလမ်းပြပါမဆပါကောင်းချီးဖြစ်စေပါအသက်ရှင်သောယေရှုနာမ၌ယုံကြည်စွာဆုတောင်းပါ၏ပါ။အာမင်။ယေရှုတင်တယ်ဘုရားရှင်ကောင်းချီးပေးပါစေလို့နော်။စနေခင်း၄နိုင်ခွဲအပိုင်းနေမှာလူငယ်ပိုင်းမှာဆရာအများကြီးပါဝင်လာမယ်လို့ပြောချင်တယ်ကြိုတင်ပြီးတော့၄နိုင်ခွဲစီစဉ်ပါဆရာကိုလည်းဦးဆိုင်လာလို့လေမနောက်ပိုင်းမှာဆိုလူငယ်တွေများစွာဝင်လာပါတိုင်းသားညီကိုမောင်တို့တွေမခေါ်ဘူးလို့ပြောမလားလာမယ်ဆိုရင်သူတို့ membership တောင်းပါနော်လေးနိုင်ခွဲစီစဉ်ပါဆရာနောက်ပိုင်းဦးဆောင်ပြီးတော့ပါဝင်ပေးမယ်အာမင်ဖျာရှင်နာမှာပုံချီးပါစေလို့အရာအောင်မြင်ချင်ကြတဲ့လူတွေဖြစ်တယ်အာမင်လူတိုင်းအောင်မြင်ချင်လားအ
ောင်မြင်ချင်
အောင်မြင်ချင်တယ်steps ရှိတယ်အစ်စ်လေးရှိတယ်နော်အောင်မြင်ခြင်းဆိုတာအလကားမရဘူးသိဖို့လိုတယ်လားအောင်မြင်ခြင်းဆိုတာကမွေးလာတဲ့သူတိုင်းမှာအောင်မြင်ဖို့မိဘအကျံစီရှိပေမဲ့မွေးလာတဲ့လူတိုင်းကအောင်မြင်ခြင်းကိုရောက်တော့သူဟာလမ်းတော့လျှောက်မှာလှုပ်ဆောင်မှုတွေလှုပ်ဆောင်စောကြောင်ဖြစ်တယ်ပံ့ပိုးခြင်းကမိဘရဲ့ပံ့ပိုးခြင်းသို့တော့ကိုယ့်ဘက်ကမြင်တတ်ဖို့အကျံစီရှိဖို့လက်လျှောက်တတ်ဖို့ကကုအပိုင်းဖြစ်တယ်။တော့မဆရတယ်လို့ပြောလာတဲ့ခါမှာလဲတာမန်လူလို့မဆရတာမဟုတ်ဘဲနဲ့ဘုရားရှင်ရဲ့ထူးခြားတဲ့ဝိညာဉ်တော်ရဲ့မဆခြင်းဝိညာဉ်တော်ရဲ့ဖွင့်ပြခြင်းခွန်အားပေးခြင်းတွေကကျွန်တော်ထင်မှာအမွေကဲစုကျွန်တော်ခံစားရတဲ့သူတွေဖြစ်တယ်။တော့တရှိသောဝိညာဉ်ဘုရားကျွန်တော်အတူရှိတယ်လို့ကျွန်တော်နားလည်လာတဲ့ခါမှာဝိညာဉ်တော်ဘုရားကကျွန်တော်အမြဲတမ်းဆုံးမတဲ့တွင်တင်တယ်ပြုပြင်တယ်ခွန်အားပေးတယ်ခွန်အားလည်းပေးတယ်အဲ့ဒီအရာကလည်းအရေးသိကြီးသလိုနှုတ်ကပတ်တော်သခင်ခရစ်တော်ပြောခဲ့တဲ့စကားတမန်ကျမ်းစာကျွန်တော်အတွေ့ guideline ပေါ့အရေးသိကြီးတယ်ဘယံပဒါနဲ့ကားမောင်းကျင်တယ်မောင်းလို့မရဘူးဆရာတို့ကကားမောင်းတင်ပြီးတော့မောင်းလာတယ်လို့မဟုတ်ယူသားပြောရင်အိမ်မှာကားရှိတော့အဖေကဟိုမောင်းဒီမောင်းနဲ့ကိုလည်းတက်မောင်းရင်းနဲ့မောင်းတက်သွားတာဒါမဲ့ဆက်သမီးတွေကြတော့ဒီရောက်တော့သူတို့ကကြောင်းတက်ပြီးမှတင်တန်းတက်ပြီးမှမောင်းတာလေနော်ဆရာတို့ကြတော့လဲဘောလုံးကွေးလို့ဟာမျိုးမှာကားပေါ်မှာတက်ပြီးတော့ဂီယာထိုးပြီးတော့မောင်းခိုင်းလိုက်တာပေါ့ဟိုတော်တော်များများအဲ့လိုမောင်းတာမလားဗမာပြည်မောင်းတဲ့အဖွဲ့တွေအားလုံးကလေနော်ဆိုတော့ဆက်သမီးတွေကြတော့သူကကြောင်းတက်ရတယ်ဆိုတော့နိုင်90လားမသိဘူးသူတက်ကြတယ်။နော်စတီယာရင်းကိုကင်ဘိုကင်နီကအစဂီယာဘလူးထိုးကမထိုးခင်နောက်လှည့်ကြည့်တာတော့ဘာလို့တွေအကုန်လုံးပေါ့ဒါတွေအကုန်လုံးပြီးမှသူတို့ကဆောင်ဝဲအောင်တာဖြစ်တယ်။ဆိုတော့တခါတလေမှဆရာတို့မောင်းတာလွဲနေတယ်။ဆရာမောင်းတော့မောင်းနေတာပဲကျွန်းကျွန်းချစ်ချစ်မောင်းတယ်လို့ထင်မဲ့အလွဲတွေရှိတယ်။သူတို့ဘက်ကတော့အာအဖေမားတယ်မောင်းပုံမောင်းဒီမားနေတယ်။ဒါမဲ့ဆရာတို့ကအဲ့တပဲမောင်းတာဖြစ်လာတတ်တယ်။ဒီနေ့ဘာနဲ့ပြန်ချိန်ထိုးရလဲဆိုနှုတ်ကပတ်တော်နဲ့ပြန်ချိန်ထိုးဖို့အရေးကြီးတယ်။အာမင်။တော့ဘုရားသခင်ကြီးစွာသောကြောင့်သင်ဟာမွေးကလေးကမောင်းတတ်တဲ့သူဖြစ်ပေမဲ့တကယ်စနစ်နဲ့မောင်းမှသာလျင်အဆင့်တွေတိုးတာဆရာကနားရန်ကောင်းတယ်။နောက်တစ်ချက်။ music နဲ့ပတ်သက်လို့ရှင်ဆရာတို့ကဆရာတို့မောင်းနှမတွေကနားအသိအောင်ကောင်းတဲ့လူတွေဖြစ်တယ်။ဆရာဆိုရင်တချင်းတစ်ပုတ်နားထောင်လိုက်တဲ့ဘဲကော့ဘဲကော့ပြောင်းသွားတယ်ဘဲကော့နဲ့စတယ်ဆရာကြည့်လို့ရတယ် C နဲ့ D လား D နဲ့ D လား E နဲ့ D လား G နဲ့ D လားအကုန်လုံးဆရာနားထောင်ရင်ဆရာသိတယ်ဟိုကျူနေလို့လို့ရှိရင်ဆရာတို့ကကျူနေမလို့ပဲနဲ့ညှိလို့ရတယ်ဒီနားသိကောင်းတယ်ဒါမဲ့ music မတက်ဘူ မဖတ်တတ်ဘူး music နားတယ်ပဲကြည်တာဖြစ်တော့ကြောင့်တချို့ chord လေးတွေကျတော့ဂျောင်းမှာကြံနေတာအများကြီးရှိတယ်တကယ်တတ်မှာတော့ဆရာကဘယ်တော့မှ professional မဖြစ်လာဘူးဘယ်တော့ကြီးတတ်တော့တော်တော်ပါစေ professional မဖြစ်ဘူးဖြစ်ချင်တော့သင်တန်းတက်ပြီးတော့သူ့အတိုင်းလိုက်တီးမှရတာဖြစ်တယ် drum မတီးတတ်ဘူးဆရာ organ မတီးတတ်ဘူး guitar တော့တီးတတ်တယ်ဒီနေ့တည့်တက်တာထဲမှာနှုတ်ကပတ်တော်ကဘုရားစကားဖြစ်သောကြောင့်တခါလေမှာကိုယ့်အတက်မှာကိုယ်တတ်တယ်လို့သိပေမဲ့ဘုရားပြောတော့ကျွန်တော်မသိတာဖြစ်တတ်တယ်။တင်းရဲ့အစွမ်းတတ်တိကြောင့်အခွင့်အရေးကြောင့်နားထဲမှာရှိပေမဲ့နှုတ်ကပတ်တော်ရဲ့အတိုင်းကျွန်တော်နားလည်ဖို့ပိုရအရေးကြီးတယ်။အဲ့ဒီအရာကတင့်ကိုအောင်မြင်ခြင်းတွန်းပို့သွားမှာဖြစ်တယ်။အာမင်ဆိုတော့ဒီအောင်မြင်ခြင်းလို့ပြောလာတဲ့အခါမှာလူတိုင်းအောင်မြင်ခြင်းလို့ကြားဆိုအောင်မြင်ခြင်းဆိုဘယ်မှာရှိသလဲခရစ်တော်၌ပဲရှိတယ်။ဒါကျွန်တော်အလုံးသိတယ်။ဆိုတော့တမန်ကျမ်းစာကိုကျွန်တော်တစ်ချက်လေးကြည့်အောင်။ရှင်ဝခရစ်ဝင်ခိုင်းဆက်နှစ်မှာတကယ်ခရစ်တော်ကပြောတဲ့စကားဖြစ်တယ်။နစနေချောင်းငါ၏အမှုကိုဆောင်ရွက်တော်သူဖြစ်ရင်ငါနောက်တော့လိုက်ရမည်။ငါ၏အမှုဆောင်သည်လည်းငါရှိရာအရ၌ရှိလိမ့်မည်ငါ၏အမှုကိုဆောင်ရွက်သောသူဖြစ်လျင်ထိုသူကိုခမည်းတော်သည်ချီးမြှောက်တော်မူလတ္တံဘုရားသခင်ရဲ့ခဖခမည်းတွေချီးမြှောက်ခြင်းဆိုတာကိုစဉ်းစားကြည့်ရင်နည်းတဲ့ကောင်းချီးမှမဟုတ်ပဲနည်းတဲ့အရာမဟုတ်တင့်ကိုလူရှိမှာဟလာကုံပတီပန်ရှင်အာဆရာစုံမင်းဟိုမှာမောင်စုံမင်းအာတကယ်ကောင်းတယ်လို့လူရှေ့မှာပြောလိုက်ရှင်းလေလေဟုတ်လားမဟုတ်လားနော်ဆရာကိုရီးယားရောက်တော့ဆရာဘီလီကင်းနဲ့တွေ့တယ်သူကနှစ်ချင်းတင်းတော်ရဲ့ World Baptist Church World Baptist မှာကောင်းဆုံးမှာသူက Chairman ဖြစ်ခဲ့ပူတယ်နော်ကပနှစ်ချင်းတင်းချုပ်ကြီးတွေရဲ့ Chairman တစ်ခေါက်ဖြစ်ပူတယ်ဆိုတော့ကိုရီးယားရောက်လို့ရှိရင်ကျွန်တော် FBC Director လေးသူကဖြစ်တော့ဆရာဘီလီကင်းဆိုရယ်ရေဗာဒေါက်တာဘောနော်တကယ်ဆရာကြီးအသက်60ပြည့်တယ်ဆရာရောက်တဲ့ချိန်မှာစူးတဲ့ဆရာနဲ့ကယဉ်နေတယ်ကြံခဲ့တဲ့2010တုန်းကဆရာသွားတော့ကသူ့အသင်းတော်မှာဆရာကိုဖိတ်ပြီးတရားဟောခိုင်းတော့ဆရာတရားဟောတယ်အဲ့တော့ Adlineman Brother Adlineman သိတယ်မလားဟိုတအားအော်တယ်လေ Brother Adlineman ကဘယ်လောက်ထိချီးမြှောက်လဲလဲဘယ်လောက်ပြောလဲလဲမသိဘူး invitation နဲ့ပို့ပြီး6ကီလာပါဆိုပြီးခေါ်လို့ကျွန်တော်သွားရတယ်အဲ့တုန်းကဆိုတော့ first class ပေါ့ဟိုတကယ် speaker ထဲမှာကျွန်တော်ထည့်ပေးတာဒါမှလည်းအင်းရလေတကယ်ဖျားလို့တာပါဆရာတရားဟောတယ်သူကထွက်ပြီးတော့အော်တိုကောခေါ်ပြလိုက်တာဘယ်ဆရာမှတရားဟောတဲ့သူအော်တိုကောမခေါ်ကျွန်တော်တက်ပြီးတရားဟောတဲ့သူဟောခေါ်ပြတယ်မှတ်မိတယ်ဆိုတော့အဲ့တုန်းကဆရာကစူးစမ်းပြီးတော့အဲ့ဆရာကြီးရဲ့ရုံးကိုမနဲ့ငားတိုင်သွားတယ်သူရုံးကမှသွားဆောင်းတယ်သွားချောင်းတယ်ဆိုရောက်ပြီနော်အဲ့တော့သွားပြီးဆူတောင်းခံပူတယ်သူ့ရဲ့ရုံးဆူတောင်းခံမှာခေါ်သွားပြီးတော့ဒူးထောက်ပြီးတော့ဆူတောင်းခံလေးမှာလေခေါင်းကိုဖိဖိဖိဖိပြီးတော့သွားကိုရီးယားအရက်ကလည်းပူသေးတယ်ကွာနော်တအားဖြီးပြီးတော့ဆူတောင်းပြီးတာဒါမှဆရာအရန်ကျဉ်တ်တယ်အဲတဘောကပြန်လာတော့ဆရာအဖေကိုပြောတယ်ဟာဆရာကြီးဘီလီကင်းဆရာအဖေဖေဖေကလည်းဆရာအဖေကလည်းအမြဲတမ်းဆူတောင်းပြီးတယ်နော်ခေါင်းကတအားတော့မဖြီးပါဘူးဆရာဖေကတော့အဲသူကတော့ရေးလေးလေးဖြီးတာအဲ့တော့မှတ်ထားတယ်အခုပြန်တွေ့ရသူပြန်တွေ့တယ်ပြန်တွေ့တဲ့ခါကျတော့လူတွေကအရန်များတယ်လူ90ကျော်80လောက်ရှိတာပေါ့နော်ဒါရိုက်တာစီပေါ့အလုံးဆိုဆရာကနောက်မှာပဲနေတယ်သူတွေ့တယ်နှစ်ခါတွေ့တယ်ပရောဖက်တို့သူ့မွေးနေ့ကျင်းပဆိုတော့နည်းနည်းနှုတ်ဆက်ခြင်းတွေများတာပေါ့ဆရာသွားပြီးတော့နည်းနည်းလောက်ပဲနှုတ်ဆက်ပြီးတော့ပြီးသွားဒါပေမဲ့ဒုတိယနေ့မှာထမင်းကျွေးတဲ့ခါကျတော့ chapel မှာကျွေးတာဘုရားရှိခိုးမှာကျွေးတယ်ဆိုဆရာနေခဲ့ပြီးတော့မှသူ့သွားနှုတ်ဆက်တယ်ဘုရားမရှိလို့ရှိရင်နောက်နှုတ်ဆက်တော့သူကချက်ချင်းမှတ်ပြီးတယ်နာမည်ခေါ်တယ်6ကီလို့ခေါ်တယ်ပြီးတော့မှ adlineman ကျောင်းသူပြောတယ်ပြီးတော့မှသူ့အဘေးရဲ့လူခေါ်ပြီးဒါတိတလားဘာညာတိုက်တည်းကြားထဲမှာအကုန်လုံးကြားထဲမှာကျွန်တော်ခေါ်ပြီးတော့ဒါသူတိလားသူတိလားသူရော်နီတာဘာညာနဲ့ပြောတာဒီကိုဒီလိုဖြစ်သွားတာလေဟာလေလုယာပဲဟိုဘောက်ဆာ FBC ဆရာမရောက်တဲ့20နှစ်လောက်ရှိပြီဆိုအားလုံးက FBC ဆရာတိုက်တည်းဆရာသူ့အရန်ကတ်ချင်တော့သူကတကယ်ကို influencer ပေါ့နော်တကယ်ကိုရီးယားလည်းနေတယ်ပြီးတော့အလှငွေလည်းအများကြီးပေးနိုင်တဲ့အထက်မှာပါတယ်ဆိုတော့သူအရန်တွေ့ချင်တဲ့အချိန်မှာဆရာသူ့ဘေးနားမှာမတ်တက်ရပြီးတော့မှတ်ထားဒါ6ကီရော်နီတာဘာညာဆိုတော်လိုက်တာဖျားရှင်မျက်နှာသာပေးတာကိုဆရာကြီးတို့ချူဒါပေမဲ့ဆရာအရင်ကုန်ယူတာအလလာဘယ်သူတွေလာခဲ့နော်ဖိလစ်ပီနိုတွေပါတယ်ကြာအကုန်ရှင်းမဒီလိုဒီလိုနေပြလိုက်တာဒီနေ့ငါ၏အမှုကိုဆောင်ရွက်တော်သူဖြစ်လျင်ထိုသူကိုခမည်းတော်သည်ချီးမြှောက်တော်မူမည် Hallelujah. Amen. ဒီနေ့တက်တက်တာအဲမှာဘုရားသခင်အမှုတော်လို့ပြောလာတဲ့ခါမှာအချိန်ပြည့်ကိုပြောတာမဟုတ်ပါဘူးကိုတော့နောက်ကိုလိုက်ပြီးတော့လိုက်လျှောက်တဲ့သူကိုပြောတာဖြစ်တယ်ဘုရားသခင်ရဲ့ချီးမြှောက်ခြင်းကိုခံယူခြင်းစားကြမှာလို့ပြောတာဖြစ်တယ်လူရဲ့ချီးမြှောက်ခြင်းဆိုတာကာလတစ်ခုပါပဲဆရာတွေ့သွားတာဆိုနည်းနည်းပါးပါးတွေ့သွားတာပေါ့ဟုတ်လားဆိုတော့ကျန်ခဲ့တဲ့10နှစ်တောင်ကသူ့အသင်းတော်ကနည်းနည်းပါးတွေ့တယ်ဒီတစ်ခေါက်ပြန်သွားတော့ဘယ်တယောက်မှဆရာမမှတ်မိပါဘူးသူ့အသင်းတော်ကလူတွေကတယောက်မှမမှတ်မိပါဘူးသူကတော့မှတ်မိတယ်နာမည်နဲ့မှအသက်90နော်မိုင်းသူ့မိုင်းရန်ကောင်းတယ်လူရရှိမှဆောက်ချီမြောက်တယ်။အော်ဘုရားသခင်ကောင်းလိုက်တာ။ဒီနေ့ခမည်းတော်ကခမည်းတော်ဒီချီမြောက်တော်မူမူစီတော့ကျွန်တော်နားလဲပို့ရည်တယ်။သို့တော့အပေါ်ပိုင်းလေးမှာအဲ့ဒါကအရေးကြီးတယ်။အပေါ်ပိုင်းလေးကပိုအရေးကြီးတယ်။အငယ်24ငါမန်ကန်ဆိုဒီကမြေ၌ကျသောဇဘာစီသည်ဇဘာစီလို့ဖတ်မလားဇဘစီလို့ဖတ်မလားချက်လို့ဖတ်မြေ၌ကြသောစဘာစီသည်မပြည့်လင်တစ်ခုတည်းနေ၏ပြည့်လင်မူကားများစွာသောအသီးကိုလှီးထပ်တယ်ဟာလေလုယာဒီနေ့တင့်တက်တာမှာချီးမြှောက်ခြင်းလို့ပြောလာတဲ့အခါမှာလူတွေမြင်တဲ့ချီးမြှောက်ခြင်းကိုမမျှော်လင့်စားမှလည်းဘုရားသခင်ချီးမြှောက်တဲ့အရာများစွာသောအသီးကိုတီးသောပုံကိုဖြစ်ဖို့အရေးကြီးတယ်ဒါပေမဲ့များစွာသောအသီးကိုတီးဖို့ရန်အတွက်တင့်တက်တာကိုဘုရားသခင်ဘာလုပ်မလဲဆိုရင်မြေ၌ကြသောစဘစီကိုတဲ့မပြတ်မချင်းအရန်သဘောကောင်းတယ်ဘုရားသခင်မပြတ်မချင်းဖြစ်စည်းပြီးမှအပင်ပေါက်စေပြီးအတီးတီးစေတယ်ဘုရားဖြစ်တယ်အဲ့ဒါကိုကျွန်တော်ကောင်းကောင်းနားလည်ဖို့ရေယုံကြည်သူအသက်တာမှာတင်းတက်တော့ဘုရားသခင်အကြံစီကအောင်မြင်ခြင်းနဲ့ချီးမြှောက်ခြင်းနဲ့ဆွဲတင်ခြင်းနဲ့ဒါပေမဲ့ तू လုံးမဲ့အရာကတင်းရဲ့စပစီလို့ခေါ်တဲ့အခွန်နေရမ်းပါလားအရန်တော့လှတယ်နော်စပစီလေးကဗီယက်နမ်တော့တော့ညဈေးသွားတယ်ညဈေးသွားတဲ့ခါမှာသူတို့ဆန်စိတ်လေးမှာစာရေးပေးတယ်ဆန်စိတ်လေးမှာဆန်စိတ်လေးတိတိလေးနော်ဆန်စပားမဟုတ်နော်ဆန်စိတ်လေးအဲ့မှာရေးပေးတယ်အမေလေး CK and G ဆိုပြီးအပေါင်းလေးတဲ့ရေးပြီးတော့မှအဲ့ဆန်စိတ်လေးမှာနော်အဲ့ဒါရေးပြီးတော့မှကီးချိန်လေးနဲ့မှထည့်ပေးတာဆိုတော့ဝယ်လာသေးတယ်အခွန်ခွာထားတယ်ကျွန်တော်ရေးလို့ရတာဖြစ်တယ်အခွန်နဲ့ဆိုရင်စပားအခွန်စပားစီဆိုတာအခွန်ရှိတယ်အဲ့ဒီအခွန်မပြတ်တဲ့၍အပင်မပေါက်ဘူးစပွဲဝင်ဘလောက်ပဲကြာကြာတင်တာ3နှစ်တင်တာလည်းဒီလိုပဲ4နှစ်တင်တာဒီလိုပဲဒါပေမဲ့အဲ့ဒီစပားစီကိုတင်မြေကြီးထဲမှာထည့်ပြီးတော့နှစ်မြုပ်လိုက်ပါအစိုးတမြေကြီးတနှစ်မြုပ်တဲ့အသက်တာတဲကိုရောက်သွားရင်အခွန်ပြတ်သွားမယ်အဲ့ဒီအစိကအညောင်းထွက်လာပြီးအပင်ပေါက်လာမယ်ဒီနေ့ကျွန်တော်တို့အသက်တာကိုဘုရားရှင်ကအသက်တာမှာခက်ခဲမှုဆိုတဲ့အရာတော့၎င်းနစ်မြုပ်သောခရစ်တော်၌နစ်မြုပ်သောအသက်တာတော့၎င်းဇာတိကိုအသေးသတ်သောစကားတော့၎င်းအရာအားလုံးကိုသူ့ရဲ့နီးနဲ့ဝိညာဉ်တော်အားဖြင့်တင့်ကိုအမြဲတမ်းလုပ်မယ်ဘုရားဖြစ်တယ်ဘာကြောင့်လဲဆိုတော့လူဟာအမာနရှိတယ်လူတိုင်းမှာမာနရှိတယ်နော်လူတိုင်းမှာရှိလားမရှိဘူးလားရှိတယ်นี่ก็ชาเมสวยเจ้าเนี่ยทายมีสกาပြောတော့ဆရာတဲ့ကျမ Facebook ထဲမှာရေးလိုက်တာသတိထားမိသလားတဲ့ဆိုဆရာလည်းဖတ်မိတယ်ဒါပေမဲ့ तू ဘာလို့ရေးလဲဆိုတော့မသိဘူးမနေ့ကမှရှင်းပြတယ်ဘာကြောင့် तू ရေးလဲဆိုတာလူတိုင်းလူတိုင်းမှာအမောက်ကလေးတွေရှိကြတယ်တဲ့အဲ့ဒါရေးတယ် तू လူတိုင်းမှာအမောက်ကလေးတွေရှိဒါပေမဲ့အဲ့ဒါကတဲ့2018မှာအဖေ့စီကိုတွားတော့အဖေကျွန်တော်ဖြစ်စီသွားတဲ့ခါမှာအဖေနဲ့စကားပြောတော့အဖေကသူ့ကိုတင်ပေးလိုက်တယ်ငါသမီးငါမီးဆိုလားငါသမီးဆိုလားမသိဘူးလူတိုင်းလူတိုင်းမှာအမောက်ကလေးတွေရှိတယ်တဲ့နော်အမှုတော်ဆောင်တွေမှာလည်းအမောက်ကလေးတွေရှိတာပဲတဲ့အသင်းတော်ခေါင်းဆောင်တွေမှာလည်းအမောက်ကလေးတွေရှိအဲ့ဒီအမောက်ကလေးတွေသွားထိလို့ရှိရင်အရာဒေါသထွက်တဲ့အဖွဲ့ကြီးလည်းရှိတယ်လို့ဒါတော့အမောက်ရှိပေမဲ့နှိမ့်ချခြင်းရှိရင်တော့ခံယူတတ်တယ်မခံယူနိုင်တဲ့သူလည်းရှိတယ်နော်ဒီအမောက်ကလေးကကြောက်စရာလည်းကောင်းတယ်ဆိုပြီးတော့ငါမီးဆိုသူအဲ့လိုပြောလိုက်တယ်ဆိုတဲ့အကြောင်းသူက Facebook ထဲမှာရေးထားတယ်အဲ့ဒါကိုကျွန်တော်သူကရှင်းပြဒီနေ့ကျွန်တော်အသက်တာမှာမာကျောတဲ့အရာတွေရှိတယ်အမှုတော်ဆောင်တွေမှာလည်းရှိတယ်ငါအသင်းတော်မှာငါအသင်းတော်ငါအမျိုးမှာငါအမျိုးငါလူမျိုးမှာငါလူမျိုးနော်ငါလာမထိနဲ့ငါဆိုတဲ့အရာရှိလားမရှိဘူးလားရှိတယ်နော်ခရစ်ယာန်တွေမှာလည်းရှိတာပဲယုံကြည်သူတွေမှာရှိတာဒါပေမဲ့အဲ့ဒီအရာတွေအားလုံးကကျွန်တော်အသက်တာကိုဗ ဖခင်ကမနှစ်သက်သောကြောင့်ဖြက်စီးပစ်ဖို့လိုတယ်။ပြောချင်တာမာမာနဒီဟုသောအရာနော်မကျေနပ်တဲ့အရာအားလုံးကကျွန်တော်နစ်မြုပ်တဲ့အသက်တာဆိုခရစ်တော်ထဲမှာနစ်မြုပ်တဲ့အသက်တာမြေကြီးထဲမှာထက်လိုက်တဲ့အခါမှာသင်ဟာတဲ့ကိုဆွဲတင်မယ်ဆိုတဲ့အရာသာရှိပေမဲ့မကြကပဲအပင်ပေါက်မှုဆိုတိပေမဲ့နီလန်းတစ်ခုပဲရှိတယ်။အဲ့ဒီနီလန်းတစ်ခုကတော့တင့်ကိုမြေကြီးထဲမှာမြုပ်တဲ့အရာဖြစ်တယ်။ဇဘာဘက်ကစဉ်းစားမယ်ဆိုရင်သူ့ကိုချီးမြှောက်ခြင်းနဲ့သခင်ကဘာလို့မြေကြီးထဲကိုထည့်လိုက်တာလဲ။မြေကြီးထဲမှာရောက်သွားတဲ့အခါမှာလောကအဆင့်တစ်ခုတည်းအောက်ကိုရောက်သွားတာဖြစ်တယ်။အဲ့ထက်မှဟလာရေဆိုနေတာရှိတယ်မြေကြီးအနက်နေရှိတယ်ဒါပေမဲ့အဲ့ဒီအရာကသင်ရဲ့အခွန်ကိုခွာထုတ်တာဖြစ်တယ်လို့မျိုးဒီနေ့ကျွန်တော်အသက်တာကိုဘုရားသခင်ကဘာနဲ့ခွာထုတ်တတ်တယ်လဲဆိုရင်ခက်ခဲခြင်းနဲ့ခွာထုတ်တတ်တယ်ဒုက္ခနဲ့ခွာထုတ်တတ်တယ်သင်အသက်တာထဲမှာဘုရားသခင်ရဲ့နှုတ်ကပတော်စကားကိုတကယ်နှလုံးထဲကိုရောက်ဖို့ရအတွက်တာမန်အခြေနဲ့အလုံးလုံးလို့မရတော့တဲ့အခါမှာသင်ကိုခက်ခဲမှုထဲမှာထားပြီးတော့ဒေါင်းတတော်မှာထားပြီးတော့နှုတ်ကပတော်နဲ့စကားပြောတဲ့ဘုရားဖြစ်လာတယ်ဒီနေ့ကျွန်တော်အရောက်တိုင်းအဲ့ဒီကိစ္စကိုကြုံတဲ့သူတွေရှိတယ်။ဘုရားခင်အသုံးပြုရမယ်ဆိုရင်တင့်ကိုဘုရားသခင်ကဘယ်တော့မှတာမန်တို့ပဲခေါ်ပြီးဆွဲတဲ့သူမဟုတ်ဘူး။တင့်ရဲ့အသက်တာကိုပြောင်းလဲစေတဲ့ဘုရားဖြစ်တယ်။တင့်အားကိုးခြင်းကိုပြောင်းလဲစေတဲ့ဘုရားဖြစ်တယ်။တင့်မာမာနလို့ခေါ်တဲ့အရာအားလုံးကိုချွတ်ပစ်ဖို့ဘုရားသခင်အလိုရှိသောကြောင့်ခက်ခဲမှုဟာမှတ်ထား။ခက်ခဲမှုတိုင်းကစုံစမ်းနောက်ဆက်ခြင်းတိုင်းဟာသင်ဘဝကိုပြုတ်ပြင်းနေတဲ့အရာဖြစ်တယ်အခြေအနေကောင်းလို့မိသားစုနဲ့နေခဲ့ရပေမဲ့အဆင်မပြေလို့ပဲပြောပြောအကြောင်းကြောင်းကြောင့်ဒီဘက်နိုင်ငံကိုလာကြတယ်မဟုတ်လားဒီဘက်နိုင်ငံကိုလာတဲ့အခါမှာကျွန်တော်အားလုံးခက်ခဲမှုနဲ့မကြုံဘူးလားကြုံတယ်ငါကတော့အဆင်ပြေခဲ့တဲ့အရာနေပြီးကျွန်တော်ဒီဘက်ကိုလာကြတဲ့အခါမှာအဲ့ဒီအရာကိုစဉ်းစားရင်ဘယ်သူမှမလို့ချင်ဘူးဟုတ်တယ်နော်ခက်ခဲမှုကြားတွေကိုဖြတ်နေတဲ့ကာလကိုဘယ်သူမှမလိုချင်ဘူး။သို့တော့ဘုရားသခင်ကတင့်ကိုယူပါယုံနဲ့နေစေခြင်းနဲ့ဖျားပေးတယ်။ဟာလေလုယာ။ငါသားကိုငါချစ်တယ်။ငါသမီးကိုငါချစ်တယ်။ငါသူ့အသက်တာကိုငါပြုတ်ပြင်လို့ရဖို့ရန်အတွက်ကငါကို 100% ငါကိုအပြတ်ကိုးကွယ်တဲ့သူနှလုံးသားနဲ့တကယ်ကိုဝန်ခံတဲ့သူဖြစ်ဖို့တခါလေးမှနော်။ညံများတဲ့လူတွေကဒါလို့မလုပ်တာ။အဲ့ဒါကျွန်တော်တို့ထဲမှာရှိလားမရှိကျွန်တော်မှလည်းရှိတာပဲနော်။ငကိုတော့လေနော်။တောင်းတာဆိုဒါနဲ့လည်းပြီးသွားတာပဲဟိုကိစ္စတွေကိုလုပ်ပြီးတယ်ဘ ᱹ ဖုန်းဆက်လို့ရှိရင်အဆင်ပြေသွားတယ်ဒါပေမဲ့ဘုရားကိုအားကိုးဖို့ရတဲ့အကုန်ဖြတ်ထုတ်တယ်ဘုရားဖြစ်တယ်သို့တော်သင်ရှုံးသွားသလားမရှုံးပါဘူးဘယ်တော့မှမရှုံးဘုရား၌ဘုရားရဲ့အကြံစီထဲမှာသင်ကိုစုံစမ်းနောက်ဆက်ခြင်းတွေထားရင်ဘုရားရဲ့အကြံစီထဲမှာသင်ကိုမြုပ်ထားလို့ရှိရင်သင်ဘယ်တော့မရှုံးဘာလို့ဘုရားသခင်အကြံစီဖြစ်တော့ကြောင်းကျွန်တော်အဲ့ဒါကိုကောရိန္သုဩရစာဒုတိယစာဆုံးကြည့်အောင်အခန်းကြီး၄မှာတမန်ရှင်ပေါလုပြောတဲ့စကားရှိတယ်။ကိုရိန္သုဩရစာဒုတိယစာဆောင်အခန်းကြီး၄အငယ်8:30ကိုဆရာဖတ်။ငါတို့သည်အမျိုးမျိုးသောနှောင့်ရှက်ခြင်းကိုခံရတော်လဲအကျိုးနည်းခြင်းသို့မရအကျိုးမနည်းဘူးတဲ့ဒါလေးသိဖို့လိုတယ်အမျိုးမျိုးသောစုံစမ်းနှောက်ရှက်ခြင်းကိုခံရတော့လဲခံရမလားခံရမယ်ဒါပေမဲ့အကျိုးနည်းဖို့မဟုတ်ဘုရားသခင်ရဲ့အကြံစီထဲမှာတင့်ကိုဘုရားသခင်ချီးမြှောက်ဖို့ရန်အတွက်အဆင့်လုပ်နေတဲ့ကာလဖြစ်တယ်ခေါင်းသိမ့်မာတဲ့လူကခက်ချာချာခံရလိမ့်မယ်ခေါင်းသိမ့်မမာတဲ့လူကခက်ပြင်းပြဲလေးသွားလိမ့်မယ်ဒါလည်းဆရာပြောချင်တယ်ဟောဆရာတို့ရန်ကုန်သားတွေကတော်တော်ကောင်းပါတယ်ထင်မှာပါတယ်ကွာသိလားဆရာပေါ့အထူးဖြင့်ခေါင်းမာလုံးကကြည့်လို့ဆရာဆိုရင်ဘုရားသခင်6လလောက်နှစ်ပန်ကျင်းထားတာ6လလောက်တော်ခံသွားရတယ်။ဒါပေမဲ့အဲ့ဒါကိုဆရာဒီနေ့အထိကျေးဇူးတင်လို့မဆုံးအဲ့လိုမှမလုပ်ရင်ဒီကောင်ကျွတ်မှာမဟုတ်ဘူး။နော်ဘုရားအားကိုးခြေစီခြေပေမဲ့ဟိုတိတယ်တခြားတွေအားကိုးတဲ့အဆင်ပြေနေတာဟုတ်။တခြားတွေအားကိုးလို့မရအောင်ကိုဖြတ်စီးပလိုက်တဲ့ခါကျတော့မှသူ့ကိုအပြာအားကိုးတာနော်6လလောက်တော်ခံလိုက်ရတယ်။ဒါပေမဲ့တန်တယ်အဲ့6လမှာပေးလိုက်တဲ့သင်္ကန်းစာဒီနေ့ထိအောင်မြင်နေအတူရောက်လာတယ်။ဘုရားချီးမြှောက်ခြင်းရောက်လာတာဖြစ်တယ်။အာမင်။ဒါတော့တင့်သက်တာထဲမှာမာနသိကြီးလာကြီးပါခက်ကြကြခံရမယ်။အာမင်။အာမင်မအော်တော့ကြောက်မအောင်။နော်။တချို့ကခဏခဏမလဲမအောင်မြင်ဘူး။အဲ့လိုလူတွေကိုလည်းဘုရားသခင်စိတ်ဓာတ်မကြအောင်။ဘုရားကသင်ကိုချစ်လွန်းလို့စုံစမ်းနောက်ချက်ချင်းခဏခဏပြန်ပေးလိမ့်မယ်ဒုက္ခပြန်ပေးလိမ့်မယ် ပြဿနာပြန်ပေးလိမ့်မယ်။သင်ဖျားကိုယာနှုံးပြေဝန်ခံသွားမှလွတ်သွားလိမ့်မယ်။ဓမ္မသူပါပြောလဲဆိုတော့နော်အမျိုးမျိုးသောနှောက်ယှက်ခြင်းကိုခံရတော့လေအကျိုးနေခြင်းလို့မရောက်မကြံစီနိုင်အောင်ရှိတော့လေစိတ်မပြည့်ညင်းစေခြင်းကိုခံရတော့လေရှုံးခြင်းတော့မရှိအောက်တို့လဲခြင်းကိုခံရတော့ရှုံးရတော့မရောက်သခင်ယေရှုသည်အသက်ရှင်တော်မူကြောင်းကိုငါတို့ကိုခံနိုင်ထင်ရှားစေခြင်းငါသခင်ခရစ်တော်ရဲ့အသက်ရှင်ခြင်းကရှင်ထွက်လာဖို့ရတော့အဲ့ဒီခက်ခဲခြင်းကိုသင်ပေးလိမ့်မယ်ကိုတော့အသက်ရှင်နေဆိုတော့သင်နဖူးတွေဒူးတွေဘဝထဲမှာတွေ့သွားဖို့ဖြစ်တယ်ဟာလေလုယာဟာဟိုလူကငါ့ကိုမကူကွာငါတို့ကသူ့ကိုကူခါတာငါကလည်းကျွန်တော်သူ့ကိုကူအဲ့သင်အားကိုနေသေးတယ်နည်းနည်းလေးတောင်းတာပဲအဲ့တော့မပေးချင်ဘူးလေကာစီလည်းနေတယ်သူ့မျိုးကျတော့ငါပေးထားတယ်အစုံမဲ့ပြောအချိုက်တာပြောပြောနေတဲ့ရွေ့သင်မအောင်အထက်မှာယေရှုရဲ့အသက်ရှင်ခြင်းထွက်လာဖို့ရတဲ့ဘုရားရှင်လုပ်လိမ့်မယ်နောက်တော့ဘုရားသခင်စိတ်တက်မကြဘူးနော်အဲ့အကြောက်စရာကောင်းတယ် तू ကစိတ်တက်မကြကျွန်တော်စိတ်တက်ကြခေါ်တော့စိတ်တက်မကြသေးဘူးကျွန်တော်ထုထောင်းနေတာကျွန်တော်ထုထောင်းတာခေါ်တော့စိတ်တက်မကြသေးလားမကြဘူးဘုရားသခင်ကဘာလို့ဆိုသူ့ရဲ့အကြံစီရှိတာ ਉ ဆန်းစပါကိုဖွတ်တာတွေ့ဘူးလေမလားအခွန်မကျွတ်မချင်းဖွတ်တာလေစိတ်တက်ကြလားဖွတ်တယ်လို့ကမချဘူးအကောကောင်ခံနေတယ်ရေးလဲမာကြောင်ကြောင်ခံတဲ့ကောင်ဘယ်နှခါထုခံရလဲဟမ်စပားလေနော်စပားတင်းနေမှထက်ထုပြီးတော့အသားလေးကလောပြီးဘမ်းမှထိပ်ပြီးတော့ပြာခမှုတ်ထုတ်ပြီးလို့ရှိရင်ဟာလားစပားဆန်ဖြစ်သွားတဲ့ဟာလေးကိုကလဲ့ပြီးတော့မှပုံနေတဲ့ဟုတ်တယ်နော်အေးစပားဖြစ်ကြံတဲ့ကောင်လေဘယ်နဲ့ပြန်ထဲလဲဆုံနဲ့ပြန်ထဲထုတာတစ်ခါထုမကွဲဘူးဒီကောင်ခံတယ်နှစ်ခါထုမကွဲသေးဘူးသုံးခါထုတ်တယ်လုံးဝစိတ်တမကြတာသခင်ပဲတင့်တက်တမှာခဏခဏထုတ်ခါမလားဒါအရေးကြီးတယ်အာမင်ဒီနေ့ဘုရားရှင်ကတင့်ကိုစပါးကနေပြီးတော့အခွန်ချွတ်ပြီးတော့ဆံဖြစ်လာအောင်အဲ့ဒီဆံလေးအဖြစ်အသုံးချတဲ့အရာဖြစ်ပေါ်တာအခွန်ချွတ်တတ်တဲ့ဘုရားဖြစ်တယ်မှတ်ထားပါအဲ့ဒီအခွန်ချွတ်တဲ့အရာကိုဘာနဲ့ချွတ်လဲဆိုတော့စုံစမ်းနှောက်ယှက်ခြင်းနဲ့ပဲချွတ်တာဖြစ်တယ်ဘေးကပတ်ဝန်းကျင်ခက်ခဲခြင်းနဲ့ပဲချွတ်တာဖြစ်တယ်တဲ့တဲ့တာထဲမှာမမျော်လင့်တဲ့အရာတွေဖြစ်လာပြီးဆိုရင်ကိုရောဘလောက်ဆူတောင်းတော့မလွတ်ဘူးမလွတ်ဘူးအဲ့ဒါဘာလို့ဆိုဖရာသည်အကြံစီဖြစ်တယ်တဲ့တဲ့တာပြောင်းသွားကြည့်လွတ်သွားရောဟာလေလုယာအဲ့ဒီအရာကဖရာလွတ်ချင်တာဖြစ်တယ်တော့သူကဘာပြောလဲဆိုတော့သခင်ယေရှုသည်အသက်ရှင်တော်မူကြောင်းငါတို့ကိုခံ၌ထင်ရှားစေခြင်းကယေရှု၏တည်တော်မူခြင်းကိုအစင်မပြတ်ငါတို့ကိုယ်ခါရဆောင်ရတယ်။ကိုရောရဲ့အသက်ရှင်ခြင်းဆိုတဲ့မျိုးစစ်ကိုရောကတည့်တက်တာအထက်မှာပြက်တနာချားတဲ့မှာလေဟာလေလုယလို့အော်နိုင်တဲ့အသက်တာအဲ့ဒီအသက်တာကိုချီးမြှောက်ခြင်းနဲ့ဘုရားဖြစ်တယ်။ဒါတော့အဘယ်သို့နည်းဟုမူကားယေရှုသည်အသက်ရှင်တော်မူခြင်းကိုငါတို့၏တည်တက်သောကိုယ်ခါ၌ထင်ရှားစေခြင်းကငါတို့သည်အသက်ရှင်ခြင်းတွင်ယေရှုကြောင့်တည်ခြင်းလက်သို့အစဉ်အရာလေနံပါတ်1တင့်ကိုဘုရားသခင်အောင်မြင်စေခြင်း ਨੇ ချီးမြှောက်ပဲဘုရားတင့်ကိုခက်ခဲမှုတွေမှာထားပြီးတော့မာမနောက်ဖယ်ထုတ်မယ်ဘုရားဖြစ်တယ်ကျေးဇူးတင်လိုက်ကိုရောကျွန်တော်ကိုရောပေါ်မှာပဲရတ်တော့မယ်ဆိုရင်လေလွယ်တယ်မြန်တယ်အေးခဏထွက်ပြေးလေခဏထုခါတာပဲကိုရောကအဲ့ဒီနီးကဘုရားရဲ့နီးဖြစ်တယ်။တင့်ကိုအရန်သူ့ကိုဖက်တွေ့ထားစေခြင်းနဲ့ဘုရားဖြစ်တယ်။ဘောဆိုသူချီးမြှောက်ပါ။သူ့ရဲ့အမှုတော်တွေကိုတင်ရောက်လာမှာဖြစ်တယ်။အမှုတော်လို့ပြောလာတဲ့ခါမှာပြန်ပြောမယ်။အချိန်ပြည့်မှုတော်ဆောင်ပြောတော့မဟုတ်ပါဘူး။ဆက်ကပြီးတော့မှအလုတ်ထွက်တော့ပြောတော့မဟုတ်ဘူး။ကိုရောနဲ့အတူအမှုတော်ကိုရဲ့အမှုတော်ကိုယက်တည်နေတဲ့သူကိုပြောတာဖြစ်တယ်။နောက်တစ်ချက်ကိုကျွန်တော်ကြည့်အောင်။အဲ့ဒါကဟေပြေအခန်းကြီး5ဟေပြေအခန်းကြီး5အခန်းငယ်7ကစပြီးတော့ဖတ်ဟေဘဲခန်းကြီးကငယ်7ကစပါဒုတိယချက်သင်တို့သည်ကာလကြာသောကြောင့်ဆရာအဖြစ်သို့ရောက်တင့်တော်လဲဖခင်သခင်ဗျာဒိတ်တော်နှင့်ရှေးဥစွာတင်ရသောတယဏုတို့ကိုသူတစ်ပါးထာ၌တဖန်တင်ရသောကြောင့်ရှိသည်ဖြစ်၍ကြေကဲသောအစာကိုမသုံးဆောင်နို့ကိုသာသုံးဆောင်ရသောသူဖြစ်ကြ၏နို့ကိုသာသုံးဆောင်သောသူမြည်သည်ကသူငယ်ကဲ့သို့ဖြစ်သောကြောင့်ဖြောင့်မတ်ခြင်းတရား၌လိလာခြင်းမရှိပြန်ပြောမယ်ဖြောင့်မတ်ခြင်းတရား၌ လေ့လာခြင်းမရှိကောင်းကျိုးမကောင်းကျိုးကိုပိုင်းခြား၍သိနိုင်သောဉာဏ်ပေးတတ်သောအကြာအမြင်အတွေ့အဆမ်းများသောသူဒီဟုသောစုံလင်သောအရွယ်ရှိသောသူတို့မူကားကြေကဲသောအစာအာဟာရကိုသုံးဆောင်ရကြ၏ဒုတိယအဆင့်ကနို့နဲ့ကြေကဲတဲ့အစာအကြောင်းဖြစ်တယ်ကြေကဲတဲ့အစာဆိုတော့မသိတော်နဲ့ပတ်သက်တဲ့အရာဗာဒိစာမင်္ဂလာပွဲတော်မင်္ဂလာဟလာအရှင်သောဝိညာဉ်နဲ့နည်းတဲ့အရာတွေကိုပြောတာမဟုတ်ပါဘူးဒီမှာရိုးလေးပဲစဉ်းစားရအောင်နို့နဲ့ကြေကဲတဲ့အစာနို့ဆိုတော့ပါလေဝါးစရာမလိုမျိုးချရုံပဲပြန်ပြောမယ်နို့ဆိုတော့ပါလေမဝါးဘူးမျိုးချလိုက်တယ်ဒီနေ့သင်ဟာမျိုးချတဲ့သူလားတေချာဝါးပြီးတော့မှစားတော့သူလားနှုတ်ကပတ်တော်ဒါကိုပြောချင်တယ်မှန်ပါတယ်နည်းနည်းတဲ့အရာတွေဘုရားရှင်ဖော်ပြတဲ့အရာတွေအများကြီးရှိပါတယ်သို့တော့ဒီနေ့ကျွန်တော်နှုတ်ကပတ်တော်ကိုခံယူတဲ့အခါမှာဘယ်လိုခံယူလဲနော်ဘေးကနေခွန့်ကျွေးတဲ့အရာကိုပဲကျွန်တော်ခံယူနေတာလားနှုတ်ကဲ့သို့တိုက်လိုက်တိုင်းမှာမျိုးချလိုက်တာပဲလားအဲ့ဒါကဆိုရင်တော့သင်ဟာနှုတ်ကိုပဲသုံးဆောင်တဲ့သူဖြစ်တယ်ပိုင်းချပြီးနားမလဲသေးတော့သူတယ်ဖြောက်မှချင်းလမ်းမှာမလျှောက်တော့သူဖြစ်တယ်ဒီနေ့တမန်ရရှင်ပေါလုပြောတဲ့အရာကကြေကဲသောအစာကိုစားသင့်တော်လူကြီးဖြစ်ကိုရောက်သင့်တော်လဲဆရာဖြစ်သူရောက်သင့်တော်လဲအဲ့ဒီရောက်စေစားရဲစေစားရဲမာလေးဆိုမိပါလေးကိုတတိယနာမိပါလေးကဒီခါကျောင်းရှိသူတို့ကလေးတွေကိုကလေးကအယူရဖြစ်15နှစ်လောက်ရှိနေပြီတချို့ဟာရင်မဲမဲဆိုပြီးသွားတဲ့အဖွဲရှိလားမရှိလားနော်အမေတွေ့လို့ရှင်ဒီခါလေးအဲ့လိုချွဲတာလေနော်အငတ်သားလေးလာပါအိုးပါညာရပါတယ်ဒါလဲသူတို့ချစ်လို့ပေါ့ဒါပေမဲ့လူရှိမှလို့လို့မရဘူးနော်တခါလေးမှာမိမတော်ရနေပြီအိမ်မှာပဲနေတဲ့အဖွဲရှိလားမရှိဘူးလားရှိတယ်မိမရပြီအလုပ်လည်းရှိတယ်အိမ်မှာပဲကစီပြီးတော့မှအမိပါကျွေးတဲ့စားနေတဲ့အဖွဲရှိလားမရှိဘူးလားရှိတယ်နော်ရှိနိုင်တယ်ဒီနေ့ဖျားရှင်ကတင့်ကိုအရွယ်နဲ့အမျှကြီးရင်စီခြင်းနဲ့ဖျားဖြစ်တယ်ရင့်ကျက်စီခြင်းနဲ့ဖျားဖြစ်တယ်မှန်ပါတယ်ငယ်ရွယ်စဉ်တော့ငယ်ရွယ်စဉ်နဲ့တော့ no တောက်အောင်မှာပေါ့ no အဖြစ်ရင့်ကျက်တော့သူဖြစ်မှာပေါ့ဒါပေမဲ့ရင့်ကျက်လာတဲ့အခါမှာနှုတ်မတော့တော့ဘူး။သိအောင်စရာကောင်းတယ်နော်။ငငယ်တုန်းကကျွန်တော်နှုတ်တော့ရတာပဲ။မိခင်နှုတ်တော့တယ်၊အပြင်နှုတ်တော့တယ်။အရွယ်တစ်ခုရောက်တော့အစာစစားလို့ရသွားပြီးဝါးစားတော့ကျွန်တော်စားရင်စားနေနှုတ်ကကျွန်တော်တို့အတွက်နှုတ်ဘူးမတော့တော့။နှုတ်တော့တဲ့အရွယ်လေးပဲထောက်တဲ့အရွယ်ဖြစ်တယ်။လေးပဲထောက်ပြေးနေရနေဖြည်းဖြည်းနဲ့ခုံဆခုံဆနဲ့မတ်တရလာကြတယ်။ဒီနေ့ဘသူမှလေးပဲထောက်သွားရလို့ရှိလား။ရှိလား။မရှိဘူး။သွားလို့ကိုမရတော့ဘူးတော်တော်ပင်မန်းမှာနော်မဟုတ်လားငငယ်တော့လေးဘက်တော့သွားရဲဆိုတော့ဖရူဖရူလေးပြတော့ Pentius 12ဆိုပြီးပြေးတဲ့ကလေးရှိတယ်နော် Pentius 12သွားရဲလို့ရှိလားမရှိလားဒါပေမဲ့သူတို့မတ်တရပြီးတော့တစ်ချေရောက်လာတဲ့ခါမှာဘယ်သူမှ Pentius မသွားတော့ဘူးပြန်ကိုမသွားဘူးဒါပေမဲ့လူကောင်းကကြီးနေပြီလေးဘက်တော့သွားနေတယ်ဆိုဘယ်လိုလုပ်မလဲဒီလူတော့မှတ်မိတယ်ဟိုဘိုးစာပြောတော့ဒါကြက်မကြီးတော့ပြောတော့အိုးနောက်အဖြစ်အားနေတဲ့လူတယောက်အကြောင်းပြောပြချင်တာပါနော်သူကဆရာဒိုမနစ်တို့ church မှာရှိတယ် ship အင်းစိန်ကတောင်ကြီးကနှချင်းတင်းတော်မှာသူ့နာမည်အကျဲလားဘာလားမသိဘူးသူကတရုတ်လူမျိုးဖြစ်တယ်သူကအရန်ဖယောက်ကိုလည်းလေးစားတယ်အတင်းတော်မှာလည်းအရန်လေးစားတယ်ဒါပေမဲ့သူခမရကဟိုအုံနောက်အုံနောက်ကြီးမှာအားနေတာပေါ့နော်ငငယ်လေးတော့အုံနောက်အားနေတဲ့ခါမှာတရက်မှာပွဲတော်ပေးတယ်ပွဲတော်ပေးတဲ့အချိန်ကျတော့မှသူကဒီအရှိကနေပြီးတော့အဲမလန်းချောက်ပြီးလမ်းလျှောက်ပြီးသူမပြန်ရဲဘူးလေတိလာသဘောပေါက်လားနော်လမ်းလျှောက်ပြီးမပြန်ရဲတဲ့ခါမှာ तू ကဒီပထောက်ပြီးတော့မှအဲ့ဒီမှာတောက်လျှောက်သွားလူတွေအားလုံးသူ့ကိုကြည့်သူ့လည်းတိတော့တိတယ်ဆရာလည်းရှိနေတဲ့ခါဆိုဒီလူဘာလို့ဘေးကလေးပထောက်ပြီးသွားနေတာလဲ तू ကအားနာလို့လေးပထောက်ပြီးသွားလာဒါပေမဲ့လူကောင်းအကောင်ကြီးအသက်35နှစ်လောက်ရှိနေပြီလေသဘောပေါက်လားဆိုသူ့ရဲ့အသက်နဲ့သူ့ရဲ့အုံနှောက်နဲ့သူ့ရဲ့တွေးခေါ်ပုံကအားနည်းနေတယ်အဲ့ဒါကျမကြီးတော့ယောဂါကြောင့်ဖြစ်တာပေါ့နော်ဒါပေမဲ့တခါတလေမှာရော့အကြောင်းမဟုတ်ဘဲနဲ့တင့်တက်တာနဲ့မှာတင်ဟာဘုရားသခင်ရှေ့မှာဆရာဖြစ်တင့်နေပြီအသက်ရွယ်အဖြစ်ဝိညာဉ်အသက်အဖြစ်ဒါပေမဲ့တခါတလေမှာကျွန်တော်အသက်တာပေါ့ပေါ့တန်တန်လောက်ပဲနေနေတဲ့သူတွေများစွာရှိတယ်မျိုးချတဲ့အသက်တာလောက်ပဲနေပြီးတော့ဝါစားတဲ့အသက်တာမလုပ်တဲ့အသက်တာကိုပြောတာဖြစ်တယ်ဒီတင်ဟာနှုတ်ကပတ်တော်ကိုခံယူတဲ့အခါမှာတကယ်ပဲဘေရိမြို့သားတွေကဲ့သို့ စိတ်စိတ်ကြည့်ပြီးတော့မှနှုတ်ကပတ်တော်ယိုသေးစွာဖြင့်နှုတ်ကပတ်တော်ရဲ့အသက်တာနှုတ်ကပတ်ရဲ့နည်းနည်းချင်းကိုသင်တို့တကယ်ခံယူနေသလားကိုယ်တိုင်ကိုယ်ပိုင်ခံယူသလားလို့မေးတာဖြစ်တယ်တော်များများကအွန်လိုင်းကိုအရင်ကြိုက်တယ်ဒီနေ့အွန်လိုင်းကိုမကြိုက်နဲ့လို့မပြောပါဘူးကြိုက်ပါဒါပေမဲ့အွန်လိုင်းကသူများစားပြီးသားကိုသင်ကိုဝါပြီးကြွေးတာဖြစ်တယ်တကယ်ဘုရားသခင်ဆီကလာတဲ့ fresh anointing ဆိုတာနှုတ်ကပတ်တော်သင်ကိုယ်တိုင်စားတာကိုပြောတာဖြစ်တယ်အာမင်သူတပါးတွေကြွေးတဲ့အရာကိုသူတို့စားထားတဲ့အရာကိုနှုတ်ရည်အားဖြင့်သူကိုပြန်တိုက်တာဖြစ်တယ်ဟုတ်ပါလားသူစားထားတဲ့ဝါးထားတဲ့အရာကိုဆရာပြောတာမဟုတ်ပါဘူးမှန်ပါတယ်နှုတ်ရည်အားဖြင့်ပြန်ထွက်လာတာဖြစ်သောကြောင့်တော့ကောင်းတာလည်းရှိပါတယ်သို့တော့တင့်ကိုဘုရားသခင်ကကိုယ်ပိုင်ဘုရားရှင်စကားပြောခြင်းနဲ့ဘုရားဖြစ်တယ်အဲ့ဒီအရာကိုသင်မရသေးတဲ့တင့်တရမှာကြီးရင်ချင်းဘရော့မဖြစ်ဘူးတင့်ကိုယ်တိုင်ခံယူပြီးတင့်ကိုယ်တိုင်ပြောတဲ့စကားနှုတ်ကပတ်တော့ကိုယ်တိုင်ရသွားမှသာလေအဲ့ဒီအရာကတင့်ရဲ့ရီမာတင့်အသက်တာအတွက်အောင်မြင်ခြင်းရောက်လာမှာဖြစ်တယ်တော်မရှိဒီဆရာကကျွန်တော်ဒီလိုပြောလိုက်တယ်ဒီဆရာကျွန်တော်ဒီလိုပြောလိုက်တယ်အဲ့ဒီမှာပဲဆရာရဲ့အတွေးခေါ်ကသင်ရဲ့ဘဝထဲမှာရောက်လာတတ်တယ်ဆရာရဲ့အတွေးခေါ်ကမလိုဘူးလို့ဆိုတာမဟုတ်ဘူးဒါပေမဲ့ဘုရားသခင်ကသင်ကိုလည်းဓာတ်ရိုက်စကားပြောချင်တဲ့ဘုရားဖြစ်တယ်သင်ကိုဓာတ်ရိုက်တယ်မကောက်သင်တဲ့တော့မချိုးခွေအသက်တာတစ်ခုကိုပြောင်းလဲသွားစေချင်တဲ့ဘုရားဖြစ်တယ်သင်တဲ့တော့ပြင်ဆင်တဲ့အခါမှာသင်နားမလဲတဲ့အရာတစ်ခုကိုနားလဲသွားတဲ့အခါမှာတစ်သလုံးကြံသွားဖို့ရပြင်ဆင်တဲ့အရာဖြစ်တယ်သူတို့ဘာဟောတဲ့အရာတွေသူတို့ခွန်အားယူလိမ့်မယ်ဆရာတွေယူပါတယ်ဆရာတွေနားထောင်ပါတယ်နော်ဆရာကြီးတို့ဟောတာဆရာတွေနားထောင်နေတာပဲတောက်လျှောက်နားတာခွန်အားရတာရတာပေါ့ဒါပေမဲ့မိတယ်လीမိတယ်ဒါပေမဲ့ကိုကိုယ်တိုင်လိလာပြီးတော့ကိုကိုယ်တိုင်ဘုရားသခင်ရဲ့အခြေယူပြီးတော့ရထားတယ်ဆိုတော့ဘာမှမမေ့ဘူးအော်အရင်အောင်ဆရာကောင်းတယ်ဒီသင့်သက်တာတွေမှာဘုရားသခင်ရဲ့စကားတော့ကိုမမေ့တာသင်ကိုယ်တိုင်ရထားလို့ဖြစ်တယ်မောရှိနောအီကတင်ပေါ်ဆောက်တဲ့အခါမှာဗျာဒိတ်ယူပါအောင်ကဲဆိုရတယ်ဆိုတာဖခင်ဓာတ်ရိုက်ပြောထားတော့သိတော့ကြောင့်အလျားအနံအတိပါဇက်နဲ့ပြောတာလေဘလို့တော့မှတ်မိတာအကြောင်းရှိယူပါယုံကဲဆိုမြင်တယ်ဟာလေလုယာဒီအရာကိုကျွန်တော်နားလည်မယ်ဆိုဖခင်သခင်ကသင်ရဲ့အသက်တာထဲမှာသူကိုယ်တိုင်စကားပြောပြီးဆိုရင်သင်တော့ယူပါယုံကဲဆိုလမ်းကြောင်းအစ်စ်ကိုဖြည့်ဆင်းမိုက်ဖခင်ဖြစ်လာအဲ့ဒါကတင်ကိုယ်တိုင်လိလာပြီးတင်ကိုယ်တိုင်ယူမရတော့ကြေခဲ့တဲ့အစားဆုံးဝါတာဝါတာငငယ်တော့တင်ရလေထမင်းစားလို့ရှိရင်ဝါစားပါဝါစားပါဘယ်တစ်ခါဝါခိုင်းလဲဆိုတော့ရှိပါတယ်နော်6ခါဝါမယ်လို့ခုနှစ်ခါဝါပါးစားတယ်မှထင်ပြီးမှမြူချကလေးတွေဆိုအရင်တော့မြူမြူချတယ်နို့ပဲတောက်တယ်ဆိုတော့နို့တောက်တဲ့လူကမြူချလေထည့်ပြီးတော့မြူချမြူချနောက်ပိုင်းကျတော့ဆရာကြီးကတင်တယ်လေနော်ထမင်းစားမဟုတ်ဝါစားပါဝါပြီးမှစားပါအဲ့တော့ကထမင်းကိုလေပစက်ထိပ်ပြီးအခုမြူမြူချတဲ့သူတွေရှိတယ်လေနောက်ပိုင်းကျတော့မှဝါတက်သွားတယ်ဝါချင်းဆိုတာကကြည်ခဲတဲ့အရာတွေကိုနည်းနည်းတရားနှုတ်ကပတော့တာပဲနည်းနည်းတရားကိုဆိုတာမဟုတ်ပါဘူးဒါအဲ့ဒါလည်းပြောတာအဲ့လိုအဲ့ဖွင့်ကျင်လည်းဖွင့်ကြပါဘူးဒါပေမဲ့ဆရာအဲ့လိုဖွင့်ကျင်တာမဟုတ်ဘူးဆရာဖွင့်ကျင်တာသင်နှုတ်ကပတော့နည်းနည်းစွာခံယူဖို့ဆရာပြောနေတာဖြစ်တယ်အဲ့ဒါအရာအားကသင်ကိုဘုရားသခင်ချီးမြှောက်ခြင်းမှာသင်ခက်ခဲမှုကြုံတဲ့အခါမှာသင်ဘုရားသခင်ဂတိတော်သင်နားလည်တော့မှဖြစ်တယ်တဲ့ဖခင်နဲ့တွားနေတဲ့အရာမှာတင့်ပေါ်မှာနှုတ်ကပတ်တော်ကအမြဲတမ်းရှိနေမှာဖြစ်တယ်။တင့်ကိုယ်တိုင်စားထားလို့မျိုးချရင်မရဘူး။အဲဟိုဆရာပြောတာဘလဲကွဲမမှတ်မိတော့ပါဘူး။ဖြစ်တယ်။ဘုရားရှင်ဒါငါ့ကိုပြောထားတာဖြစ်တယ်။ဟာလေလုယာ။ဒီကိစ္စကကိုတော်ပြောထားတဲ့အရာဖြစ်သောကြောင့်ကိုတော်နဲ့ကြိတ်ခဲပြီးတော့ယူထားတဲ့အရာတင့်ရဲ့အသက်တာကို grow အဲ့ဒီဝိညာဉ်ရေးရမှာရင့်ကျက်တဲ့အသက်တာရောက်လာတာဖြစ်တယ်။ခက်ခဲမှုကြုံနေတဲ့အချိန်မှာသင်ဟာယက်တီလို့ရသွားတာဖြစ်တယ်။တဲ့လမ်းလျှောက်ချင်းကသူတပားရဲ့စကားဘုံရတာမဟုတ်တော့ဘုရားစကားဘုံတည်းအပြတ်ရတာဖြစ်လာလိမ့်မယ်အဲ့တော့နှလုံးသွင်းတယ်လို့ခေါ်တယ်နော်မာသဲ73မှာကြည့်လို့ရှိရင်နှလုံးသွင်းမှအပဲနှုတ်ကပတ်တော်ဘုရားစကားကိုနှလုံးသွင်းမှအဆ30အဆ40အဆတရားရတာနှလုံးသွင်းထားတယ်နှလုံးထဲမှာစွဲထားတယ်အဲ့ဒါကသင်ကိုယ်တိုင်ခံယူပြီးတော့ကိုယ်တိုင်စားပြီးတော့ကိုယ်တိုင်ခံယူတဲ့အသက်တာနော်ဆရာဆိုလို့ရှိရင်လည်းဟုတ်တယ်ဆရာစပြီးတရားဟောတော့ငငယ်လေးပေါ့ဆရာအသက်73 74လောက်မှဆိုလူငယ်မှာဟောရတယ်လေနော်ဟောရတယ်ဆိုတော့ဟာငါအလေကြာတော့ဒုက္ခကိုရောက်နေဘာဟောရမှမသိဘူးဖတ်တလားလည်းမပြောနဲ့ရေးလည်းဖတ်တာမတတ်ဘူးမထွက်လာဘူးတကူမှနောက်ဆုံးတဲ့ဆရာအမအကြီးဆုံးလာပြီဟဲ့အောင်မင်းဒါဟောတယ်စာရေးထားတယ်သူအကုန်လုံးရေးထားပေးတယ်ရှေ့တုပ်ပေးလိုက်တယ်ဆရာအလွတ်ကျက်နော်ပီတုငါပီတုငါဖတ်တဲ့အကြောင်းလေသခင်ယေရှုနဲ့ငါဖတ်တဲ့အကြောင်းအဲ့ဒါလေးသူကဘယ်အတိနှစ်သုံးလဲအကွက်ကလေးဟာအဲ့ဒါဆရာဟောတယ်အလွတ်ချက်တာအလွတ်ချက်ပြီးဟောတယ်မိသွားပြီဒီနေ့တော့ဘာဟောခဲ့လဲသိဘူး ဒီလိုပဲချင်းခဲ့ပါအဲ့ဒီအချက်နောက်ဆရာအပြစ်မပြောဘူးเนาะအဲ့ဒါ no တောက်တယ်ခေါ်တယ် no မတောက်ပဲခြေခဲ့တယ်ဆိုတာမစားဘူး no တော့အရင်တောက်ခဲ့တယ်လူတိုင်းတောက်ရတယ် no ပဲတသက်လုံးမတောက်နဲ့လို့ပြောနေတာဖြစ်တယ်ပြန်ပြောမယ်เนาะ no မတောက်အောင်လားတောက်အောင်မယ်ကာလတစ်ခု no တောက်အောင်မယ်ဒါပေမဲ့တသက်လုံးတောက်ဖို့မဟုတ်ဘူးအဲ့ဒါလေးကပိုအရေးကြီးတယ်ဆိုဆရာလည်း no တောက်တဲ့ကာလရှိလားရှိတာပေါ့ဟောမှာမဟောတာပဲမဟောတာပဲလူငယ်အချိန်မှာတက်ပြီးဟောပါလို့ပေါ့ပြောရဆိုဟောတော့ပဲအဲ့ဒါကောက်ပြီးတော့အကုန်ဖတ်လွတ်ချက်ပြီးတော့ချလိုက်တာပေါ့သူပူထူပြီးတော့ဆော်လိုက်တာပေါ့ရေးထားတာတော့မျက်လုံးနဲ့ပြားပြီးတော့ဘယ်နှရောက်တော့မှမသိတာနော်ဒါပေမဲ့နောက်ပိုင်းမှာဘုရားဖော်ပြတယ်ရအယံနဲ့နေတဲ့ຢာဖော်ပြတယ်ဆိုသိလာတယ်လူတိုင်းခံစားတယ်ဟုတ်လားမဟုတ်လားဟုတ်ပါတယ်တင်းတို့ကိုယ်တိုင်ရဖို့အရေးကြီးတယ်တော့နှုတ်ကပတ်တော်ကိုနှုတ်ကဲ့သို့ပဲနေတာမဟုတ်ဘဲနဲ့တာ၍ရင့်ကျက်တော့ခဲဟာလာစားပွဲတောက်ပွဲခဲရင်ဟာလာကြေခဲတဲ့အစာကိုတင်ဝါပြီးစားတဲ့အသက်တာဒုတိယချက်သိအရေးကြီးတယ်လို့ပါအဲ့ဒီအရာကတင့်ကိုဆွဲကိုဆွဲတင်မဲ့အရာဖြစ်တယ်တင့်ခက်ခဲမှုတဲမှာတင့်ဘဝတဲမှာတင့်ကိုအမြဲတမ်းပြင်ဆင်မဲ့အရာပဲတော့ discipleship training ကအဲ့ဒါလေ၃လလုံးလုံးလုပ်တဲ့ခါမှာဟုတ်လားမဟုတ်လားကြိုက်ကြိုက်ပကြိုက်ကြိုက်အလွတ်ကျက်ပဲဟုတ်တယ်နော် discipleship training ဒါပဲတင်တာအပုတ်80လောက်တော့ရသွားတယ်အလွတ်ချတာဒီပုံကတက်ပြီးဝါတဲ့အဖွဲ့တော့ရှိတာပေါ့နော်ဒီနော်ရှစ်တက်မှာထားပဲမနစ်ကတော့အဆင်ပြေဒါလည်းအုပ်ထားရဆိုအဆင်ပြေတယ်ဒီနှစ်တော့အဆင်ပြေပဲမထင်တော့ဘူးတွားပြီပေါ်ပြီဒီနှစ်တက်တယ်ကောင်းနေတော့ဒုတိယချက်ပါလဲဝါစားပါနို့ပဲမဆုံးဆောင်နဲ့ကြေခဲတဲ့အစာကိုစားတတ်တဲ့တက်တာပရချက်ကခက်ခဲမှုကတင့်ကိုကြီးမြတ်မှဖြစ်တယ်ဒုတိယချက်ကအစာနှုတ်ကပတ်တော့ကိုယ်တိုင်စားဖို့အဲ့ဒီကိုယ်တိုင်စားတဲ့လူရဲ့တက်တာကသိကွာတယ်ဆရာပေကဆရာအိမ်မှာလာလာတဲတယ်ဟိုးတော့လာလာတဲတယ်တဲလို့ရှိရင်တော့မနေ့စောကြီးသူထားပြီးရှင်အောက်ကသမီးစားစပွဲမှာသူကျန်စာလေးဖတ်တာဆရာအဲ့ဒါဒီနေ့ထိမြင်တယ်မြင်တယ်မနေ့6နာရီသူထားပြီးကျန်စာဖတ်တယ်အဲသူနဲ့တွားလို့ရှိရင်လည်းအဲ့လိုပါဟိုတယ်မှာတဲတယ်ဘာညာဆိုရသူကထားပြီးသူဖတ်တယ်ဆရာလည်းလိုက်ဖတ်တယ်ပြောချင်တာကတင်မမြင်လဲမြင်ဖို့အရေးကြီးတယ်ဆရာကတော့အဖေရှိတော့ဆရာရဲ့အဖေရဲ့တံတန်းဆရာလိုက်တာလေနော်ဆရာတို့မှာတော့အဖေရှိတယ်ဆိုတော့လိုက်လို့ရတယ်တင်းတို့အသက်တာထဲမှာယေရှုရှိတယ်လို့ပါယေရှုအစော်ကြီးထားပြီးဆုလဲတောင်းတယ်ဘုရားနဲ့လည်းဆက်တွေ့ယူတယ်အာမင်အဲ့ဒီကြည်ခဲတဲ့အစာကတင့်ကိုမမေ့စေဘူးတင်းရဲ့အသက်တာထဲမှာခိုင်ခန့်ခြင်းကိုဖြစ်လာတယ်ဘုရားသခင်ချီးမြှောက်ခြင်းဆိုအဲ့လိုလူကိုပဲချီးမြှောက်တာဖြစ်တယ်နောက်တစ်ဆုံးထုံးတစ်ချက်လေးဆရာပြောခြင်းတယ်အဲ့ဒါကတော့62ခုမြောက်သောဇာလံဖြစ်တယ်62ခုမြောက်သောဇာလံမှာဖြောင့်မတ်တော်သူဆိုတဲ့အကြောင်းရေးထားတာရှိဖြောင့်မတ်ခြင်းနဲ့ပတ်သက်လို့သခင်ခရစ်တော်အားဖြင့်ပဲကျွန်တော်ဖြောင့်မတ်တော်သူဖြစ်ပါတယ်။ဒါပေမဲ့ဖြောင့်မတ်ခြင်းကိုလိုက်လျှောက်ခြင်းကသာ၍အရေးကြီးတယ်။အဲ့ဒါလေးတော့ဆရာပြောခြင်းနဲ့ငယ်စနစ်62ခုမြောက်သောဇာလံအပိုင်းငယ်စနစ်ဖြောင့်မတ်တော်သူသည်စွန်ပလုံကဲ့သို့ပွင့်လန်း၍လေဗနွန်တောင်ပေါ်မှာအာရစ်ပင်ကဲ့သို့ကြီးပွားလိမ့်မည်။ထာဝရဘုရား၏အိမ်တော်၌စိုက်ပျိုးသောသူတို့သည်ငါတို့ဘုရားသခင်တတိုင်းတော်တွင်ပွင့်လန်းကြလိမ့်မည်အသက်ကြီးသောကာလတွင်ပင်အသီးကိုတီး၍ကြွယ်ဝစိမ့်လန်းကြလိမ့်မည်ထို့သောအားဖြင့်ငါ၏ကြောင့်ထာဝရဘုရားသခင်ဖြောင့်မတ်တော်မူ၍မတရားသောအမှုနှင့်ကင်းလွတ်တော်မူသည်ဟုထင်ရှားလိမ့်မည်အဲ့ဒီမှာဆရာအရင်ကြိုက်တယ်အသက်ကြီးသောကာလတွင်ပင်အသီးကိုတီး၍ကြွယ်ဝစိမ့်လန်းကြလိမ့်မယ်ဘာတူလဲဖြောင့်မတ်တော်သူတစ်ချက်ကပါလဲဖြောင့်မတ်တော်သူနံပါတ်1ကပါလဲအိမ်တော်မှာစိုက်ပျိုးတော်သူနှစ်ချက်တွေ့တယ်ဖြောင့်မတ်တော်သူလို့ပြောလာတဲ့ခါမှာတော့ဒီချိန်မှာတော့ဘုရားသခင်ရှေ့မှာဖြောင့်မတ်တော်သူဆိုတဲ့အကြောင်းကိုရေးထားတာပေါ့သို့တော့ဓမ္မသစ်ကိုရောက်လာတဲ့ခါမှာခရစ်တော်ရှင်မြတ်ထမ်းမြောက်ခြင်းကသူ့ကိုဖြောင့်မတ်တော်သူ justification justify လို့ခေါ်လဲနော်ဖြောင့်မတ်တော်သူလို့သတ်မှတ်ပေးတယ်တဲ့ဖြောင့်မတ်ခြင်းကိုသတ်မှတ်ခြင်းခံရတာကဒါဘုရားဘက်ကသတ်မှတ်တာဖြစ်တယ်။ကိုယ့်ဘက်ကဖြောင့်မတ်စွာလမ်းလျှောက်တဲ့အသက်တော်ပြောတာဖြစ်တယ်။ကိုယ့်ဘက်ကသဘောတူဟုတ်တယ်ကျွန်တော်ကဖြောင့်မတ်တော်သူဖြစ်တယ်ကျောသက်တော်မှာဖြောင့်မတ်စွာလမ်းလျှောက်တယ်။ဒါနံပါတ်1။ဒါပေမဲ့သူ့ရဲ့အသက်တော်ကိုသာရဘုရားရဲ့အိမ်တော်မှာစိုက်ပျိုးသောသူစစ်စစ်လုံးသုံး။သာရဘုရားရဲ့အိမ်တော်မှာဘယ်မှာလဲ?သာရဘုရားရဲ့အိမ်တော်မှာဆိုတော့ဘုရားသခင်ကအသက်ရှင်တော်မူသောဘုရားဖြစ်တယ်။တော့သင်ရဲ့အသက်တာကို တဲ့တဲ့မှာအောင်မြင်ဖို့ဘုရားသခင်ချီးမြှောက်ရှင်ရှိဖို့ရန်အတွဲတော့ခုနပြောတော့ online နဲ့မလုပ်နဲ့ဆိုအဲ့ဒါကိုပြောတာဖြစ်တယ်။တင့်တက်တာကိုတင်အသင်းတော် local အသင်းတော်ဒေသန္တရအသင်းတော်မှာတင်ဆိုင်ကိုဆိုက်ရမှာဖြစ်တင်ဘဝကိုဆိုက်ရမယ်။တည့်ရဲ့ကြီးတယ်။လူတော်များများကအသင်းတော်သုံးခုရှိတယ်အကုန်ပတ်ပြီးသွားတဲ့လူရှိလားမရှိလား။ဆရာတို့ဒီတိုင်ကရောက်ခါစားတော့ဆရာတို့အသင်းတော်ကနေ့ကနေ့နိုင်မှာဘုရားရှိခိုးတယ်။အရင်တော့ကလေအေကမိုင်မှာဒီတော့ကသူများနဲ့ပေါင်းပြီးနေတဲ့ချိန်မှာနေ့ကင်းပိုင်း2နာရီเนาะ2နာရီမှာဖျားရှိကိုတယ်မနေ့ပိုင်းမှာကအတင်းတော်တချို့ကမနေ့ပိုင်းမှာတင်းတော်တပါတက်နေ့ကင်းပိုင်းကိုကျွန်တော်စီပြေးလာပြီးမှညနေ6နာရီခွဲလောက်မှနောက်တစ်ခုတက်တယ်အဲ तू ကကျွန်တော်ကဘယ်တင်းတော်မဆိုဘာမှခိုင်းခဏမရှိပါဘူးလွတ်လပ်ပဲအကုန်လုံးသွားတာပဲဆိုပြီးဂုံယူတဲ့အဖွဲ့ကြီးရှိတယ်လीเนาะအဲ့တော့ဆရာတော်အဖြစ်ပြောတာမဟုတ်ဘူးဒါပေမဲ့နောက်ပိုင်းမှာဖြစ်လာလဲဆိုတော့ तू ဘယ်အတင်းတော်လဲမှမပါဘူးတဘောပေါ်လာမြည်เนาะအားလုံးရဲ့အတင်းတော်ထဲမှာသူဧည့်သည်ကြီးပဲဖြစ်တယ်။ဘယ်အတင်းတော်မဆိုသူဧည့်သည်ဖြစ်တယ်။ဒီနေ့နှုတ်ကပါတော်ပြောတာကမဟုတ်ဘူး။ဖျားသခင်အိမ်တော်မှာစိုက်တယ်လို့ပြောတယ်။စိုက်ပြိုးတော့သူအပင်ပေါက်မှာပဲ။အသက်ကြီးစဉ်ပင်တွင်ဟာလေလုယာ။အသက်ကြီးတဲ့အသီးသီးပြီးတော့မှပွားများခြင်းကြွယ်ဝခြင်းထိရောက်လာမယ်ဆိုတာဟာသင်စိုက်ပြိုးခြင်းမှန်ဖို့အရေးကြီးတယ်။သင်အသက်တာကိုဘယ်မှာစိုက်မလဲလို့မေးနေတာဖြစ်တယ်။တဲ့အသက်တာဖြစ်တဲ့အဲ့ဒီဝိညာဉ်သက်လောကသက် physically တဲ့ဘယ်အတင်းတော်မှာတင်ဝင်ပြီးတော့တင့်အတင်းသားအနေနဲ့ရပ်တည်မလဲလို့ပြောတာဖြစ်တယ်။ဆိုတော့ဘုရားသခင်အိမ်တော်လို့ပြောလာသောကြောင့်ရှေ့သမျှသောအတင်းတော်တွေကိုပြောနေတာမဟုတ်ဘူး။ဒါကိုပြောချင်တယ်။တင့်ကိုယ်တိုင်စဉ်းစားတတ်အောင်။ဒီအတင်းတော်ကဘာသာရေးပဲလုပ်တဲ့အတင်းတော်ဒီအတင်းတော်ကတော့ဒီလိုရှိတယ်ဒီအတင်းတော်ကျွန်တော်တဲ့မကောင်းဘူးဒီအတင်းကျွန်တော်တဲ့ကောင်းတယ်ဆိုတော့အဲ့ဒါတင်တွေးတာပေါ့လိုလားမလိုလား။လူတော်ပေါ့ဒီနေ့ကလေးတွေကိုចောင်းထားရင်တော့မှကောင်းတဲ့ចောင်းတွေမှာပဲထားတယ်လေစာမတင်တဲ့ចောင်းမှာသွားထားလို့ရှိရင်ကိုယ်ကလေးပဲစာတတ်မလဲအချိန်ကုန်သွားတယ်ဟုတ်တယ်နော်ဟဲ့ငါအိမ်မှာရှိတဲ့ចောင်းလေးတစ်ចောင်းပဲဘာဖြစ်ဖြစ်ထားလိုက်မယ်လေဆိုတဲ့အပြီးပါလေရှိတယ်နောက်တော့မှပြန်စင်းတော့စာမတင်တဲ့ចောင်းတွေဖြစ်လို့ရှိရင်ကလေးကနှစ်ကာလသာကြာသွားတာစာမတတ်ဘူးဆိုတော့မိဘတွေကအမြဲတမ်းကိုယ်ကလေးကိုចောင်းထားမယ်ဆိုတော့ဒီចောင်းကတကယ်တည်သလားနော်လာစာတောင်းတာနေသလားဆရာမတွေကကောင်းသလားကလေးတွေကိုဒုက္ခပေးလိုက်ရိုက်သလားပြုတ်သလားအစုံမဲကျွန်တော်တွေးလားမတွေးဘူးလားကလေးတွေအတွက်တောင်းတင်တွေးတဲ့ဝိညာဉ်ရအတွက်တင်တွေးဖို့လိုတယ်တင်ဟာဖြောင့်မတ်တော်သူဖြစ်တယ်ဘုရားသခင်ရှေ့မှာတင်ကိုရွေးလို့တာတင်ကိုအသင်းတော်ထဲမှာနေဖို့ဘုရားလိုတော်ရှိတယ်အသင်းတော်ထဲမှာစိုက်ပျိုးဖို့လိုတော်ရှိတယ်ဆိုတော့စိုက်တယ်လို့ပြောလာတဲ့အခါမှာရေးကြည့်တာကခဏခဏရွှေ့လို့မရဘူးအပင်စိုက်မှန်လားအပင်တပင်ကိုဒီနေရာမှာစိုက်လိုက်နှုတ်လိုက်ဟိုနေရာမှာစိုက်လိုက်နှုတ်လိုက်လုပ်လို့ရလားမရဘူးလေမရစိုက်ပြီဆိုရင်ကာလတေချာရှိတော့စိုက်မှာအသီးသီးလားနှုတ်မမသီးဘူးဒါဆိုတင်စိုက်ဖို့ရတဲ့ပြင်ဆင်ဖို့လိုလားမလို့တော့ဘုရားသခင်ရဲ့အိမ်တော်လို့ပြောလာသောကြောင့်တင်သိရမယ်ဘုရားသခင်အိမ်တော်ဘလို့ရှိတယ်ဘုရားသခင်အိမ်တော်တမန်တော်တိမောသေကိုတွားရအောင်အဲ့ဒါသင်တို့စဉ်းစားတတ်ရမယ်ဆုတောင်းတတ်ရမယ်ငါဘာကောက်ကိုရောက်လာပြီဖြစ်တယ်။ငါဘယ်အတင်းတော်မှာငါစိုက်မလဲ။ငါမလေးရှားကိုရောက်သွားပြီ။ငါဘယ်အတင်းတော်မှာငါဘဝကိုစိုက်မလဲ။ယုံကြည်သူပဲချက်တဲ့အတင်းတော်တော်တော်လို့မရဘူး။ငါအမျိုးကအတင်းကိုဆရာဖြစ်လို့တက်လို့မရဘူး။တတိအခန်းကြီး3မှာကြည့်အောင်။တတိအခန်း3တော်တော်များများကအမျိုးနဲ့အစဉ်ပြေတာနဲ့ခိုင်းကနာနဲ့သွားတာများတယ်လေနော်။ဟိုကိုယ့်ရဲ့ဝိညာဉ်ရောင်မကြည့်ပဲနဲ့ငါဦးလေးရတရားတင်းတော်ဆိုတော့ငါသွားရတာပေါ့ဒါကငါနဲ့နီးတယ်ငါအိမ်မေးမှဆိုသွားတာလွယ်တယ်အစုံမဲ့ဟိုသူတို့ရဲ့ reason ပေါ့စင်ကြေကဘုရားသခင်ပေးတဲ့စနစ်နဲ့မကိုက်ဘူးတခါလေးမှလေနီးလို့လွယ်လို့အဲ့နားမှာပဲတက်လိုက်အာဘဖြေတဲ့အဖွဲတွေပေါ့သဘောပေါ့နော်ဟုတ်တယ်နော်ကိုယ့်အိမ်မေးနားမှာနီးတယ်ဆိုတော့ကိုယ့်အိမ်လေးပဲသွားတက်တယ်ဆရာတို့ငါတို့အဒီ1900နဲ့98လောက်ဖြစ်မထင်ねဆရာကျော်ဆန်းက sorry 2000မှာဆရာကျော်ဆန်းထွက်သွားတယ်2003လောက်မှာသူထားခဲ့တဲ့ညီကိုတယောက်သူ့နာမည်တော့ဆရာမမှတ်ပြီတော့သူကဆရာဒီတင်ကစားသူ့ပေးထားတယ်လေကိုဘယ်မှာစိုက်ပြိုးမလဲစိုက်ပြိုးတဲ့ကဘယ်လိုစစ်ဆေးမလဲဆိုတော့သူ့တင်ပေးတယ်ဆိုတော့သူအမေရိကရောက်သွားတယ်ရောက်သွားပြီးတော့မှ तू ကသူ့ခေါ်လိုက်တဲ့ sponsor ပေးပြီးရောက်သွားတာပေါ့နော်ဆိုတော့လေအဲ့ဒီတင်းတော်မှာသူပါဝင်ရတာပေါ့ဒါပေမဲ့အဲ့ဒီတင်းတော်ရဲ့တမျိုးကြီးပဲဘလို့လဲမသိဘူးဆိုဖုန်းဆက်တယ်ဆရာကြီးသူတို့ကလည်းယုံကြည်သူပြောင်းလဲလာတာဆိုတော့ခရိယံလွဲလို့ဘာမှမသိဂိုင်းကနာတွေကသူနားမလဲဘူးလीနော်ခရိယံပဲသူသိတယ်ဆိုတော့ဟိုကအသင်းတော်လို့ပြောတော့အဲ့ဒီတင်းတော်လိုက်သွားတော့ ဆရာဒီအတင်းတော်တစ်မျိုးကြီးပဲဆရာရဲ့ဝင်သွားရင်နွားသုံးကောင်းလေးအရှိမထားထားရရှိတဲ့ရုပ်တွေလေအစုံမဲ့တော့မှမွန်မွန်ဖြစ်တယ်သူတို့ခေါ်တာလေဆိုတော့စိတ်ထဲမှာမပျော်ဘူးကဲဒါဆိုမင်းတို့ဘာလို့ဟာဆရာတို့ကျွန်တော်ချက်ချင်းထွက်ပြီးတော့နောက်တစ်ခုအတင်းတော်ရှာမယ်နောက်ဆုံးပြီးတော့သူတို့အနှစ်တကယ်ဟိုဝိညာဉ်တော်နဲ့ပြည့်တယ်အတင်းတော်တပောက်သူတို့ရှာလို့တွေ့သွားတယ်အဲ့ဒီမှာသူတို့စိုက်ပြိုးလိုက်တယ်သူတို့စပွန်ဆာပေးတဲ့အပိုင်းကိုအားတော့နာပါတယ်ဒါမတတ်နိုင်သူထွက်လိုက်တယ်ပေါ့နော်ထွက်ပြီးတော့ဆိုပြောချင်တာကတဲ့ဝိညာဉ်ကြီးရမှာဘုရားသခင်ချီးမြှောက်ခြင်းကိုလိုချင်ရင်သင်ဆုံးဖြတ်ထားဖို့လိုတယ်။ဘုရားသခင်အိမ်တော်ရဲ့လက္ခဏာတွေသင်သိထားဖို့ရည်ကြီးတယ်။အမျိုးကြောင့်မဟုတ်လူမျိုးကြောင့်လည်းမဟုတ်ရအောင်။နီးလို့လည်းမဖြစ်ရအောင်။အစဉ်ပြေလို့လည်းမဟုတ်ရအောင်။ဘုရားသခင်ဒီအသင်းတော်မှာငါ့ဘဝကိုစိုက်ခိုင်းတယ်လို့သင်ယုံကြည်အဲ့ဒီမှာစိုက်။ရှောက်ရှောက်မနှုတ်နဲ့ဟိုရွှေ့ဒီရွှေ့လုံးလို့မရအောင်။အဲ့ဒီမှာစိုက်သင်အသီးသီးကိုတီးမယ်။တင်ကိုဘုရားသခင်ကြီးတဲ့အမှုပြုတ်ကိုပြုတ်မှာဘာလို့လဲတင်းတက်တာကအဲ့ဒီနေရာမှာစိုက်ပြိုးလိုက်တော့ကြောင့်ဘုရားသခင်အိမ်တော်မှာစိုက်ပြိုးလိုက်တော့ကြောင့်တော့အငယ်အခန်းကြီး3အငယ်16ကနေ15ဒုတိယပိုင်းရစာဖတ်မှာ35နောက်ပိုင်းဖတ်ထိုအိမ်တော်ကဆိုနေရာဖတ်မှာတတိအခန်း3ငယ်15ထိုအိမ်တော်ကအသက်ရှင်တော်မူသောဘုရားသခင်အသင်းတော်ဖြစ်၏အိမ်တော်ကဘာဖြစ်ရမလဲအသက်ရှင်သောဘုရားသခင်ရဲ့အိမ်တော်ဖြစ်တယ်အသင်းတော်ဖြစ်တယ်တော့အသက်ရှင်တဲ့အသင်းတော်မှာသင်ဘယ်လိုသိမလဲဒီအသင်းတော်အသက်ရှင်နေမရှိဘူးသင်ဘယ်လိုသိမလဲဟုတ်လားမဟုတ်လားဘုရားကျောင်းတင်သွားရင်အဲ့ဒီအသင်းတော်မှာအသက်ရှင်နေမရှိဘူးသင်ဘယ်လိုလားကိုယ်ကိုယ်တာချီးမွမ်းတာဝမ်းသာတာအဲ့ဒါကိုပြောတာမဟုတ်ဘူးဘုရားသခင်မျက်မှောက်တော်ကိုခံစားရတာဒါလည်းပါတော့ပါတယ်ဒါပေမဲ့တကယ်သိတာအဲ့ဒီအသင်းတော်မှာဆွတ်တောင်းသလားအမေအဲ့ဒီအတင်းတော်ဆူတောင်းတော့အတင်းတော်ဖြစ်သလားအဖြေရတော့အတင်းတော်ဖြစ်သလားသဘောလားနော်တင်းအဲ့ဒီတင်းတော်မှာဆူတောင်းရင်ဘုရားသခင်အဖြေပေးတယ်ရမယ်ဟာလေလုယာဘုရားကခေါ်ရင်ထူးတယ်ဘုရားဖြစ်တယ်အဲ့ဒီအတင်းတော်ဆူတောင်းတော့အတင်းတော်ဖြစ်သလားနမိတ်လက္ခဏာပြုတ်တော့အတင်းတော်ဖြစ်သလားနမိတ်ကဖြစ်နေတော့အတင်းတော်ဖြစ်သလားသင်စဉ်းစားရမယ်အဲ့ဒါအတင်းတော်မှာသွားပြီးတော့ဝုတ်ပြုတ်ကိုးကွယ်ပြီးပြန်သွားဖို့မဟုတ်ဘူးတင်းခက်ခဲမှုနဲ့တင်းရဲ့ပြဿနာနဲ့တင်းရဲ့အတွေ့အကြုံတွေအားလုံးကဘုရားရှိခိုးတင်ဝင်လာရင်အဲ့ဒီဘုရားကအဖြေပေးနေတယ်ဆိုတော့တင်သိဖို့ရည်ကြီးတယ်အာမင်အိမ်တယောက်ကိုအိမ်တစ်ခုကိုလူတယောက်ဆရာအိမ်ကိုလူတယောက်လာပြီးတော့ဆရာဆောင်မင်းဆရာဆောင်မင်းချိန်တဲ့ချိန်လာခေါ်ဆရာထူမှာပေါ့ဘာလို့ဆရာအသက်ရှင်နေတာ哦နံပါတ်1အိမ်ကမှန်တယ်နံပါတ်2ဆရာအသက်ရှင်တယ်ဒါဆိုဆရာထူမလားမထူလားထူတယ်ဆရာဆောင်မင်းလို့ခေါ်ရင်တော့ထူမှာပဲဒီတိမဆရာကိုလှမ်းပြီးတော့လူတယောက်ခေါ်တယ်ဗျဦးလေးနဲ့စကားပြောချင်လို့တယ်ဦးလေးနဲ့စကားပြောချင်ဒါကငါမျိုးပဲဖြစ်မှာပဲလို့နော်ဟုတ်တယ်အမျိုးပဲဒါပေမဲ့တသက်လုံးမတွေ့ဘူးတဲ့အမျိုးတွေပေါ့နော်အခုလည်းမတွေ့ဘူးသေးဘူးအွန်လိုင်းခေါ်တယ်နှစ်နှစ်ရှိပြီတဲ့ကျွန်တော်ရောက်တာဦးလေးဒီမှာနိုင်ငံရေးအရာပေါ့နော်ခက်ခဲမှုကြောင့်ဒီပဲရောက်လာတယ်ဦးလေးနဲ့အခုမှပဲဆက်သွေးရတယ်ကျွန်တော်မေးသေးတယ်ဘာညာဘာညာပေါ့သူခင်ဗျာပြောရှာပါတယ်နော်ဆိုဟေးမင်းဦးလေးရှိတယ်ဘာမှပူနဲ့မင်းကြိုက်တာလာခဲ့လူကိုကြီးမေဘာညာဆရာလဲသူအားပေးရတာပေါ့ဒီချိန်မှာသူမိသားစုတွေနဲ့ကိုကလန့်ဖြစ်နေဒီစကလုံးလေးကသူ့အတွက်အင်အားပဲလေနော်ဟိုဆရာလဲအဲ့လိုခွန်အားပေးပါတယ်ဆိုတော့သူကဆရာကိုတိနေတယ်ငါဦးလေးသူအားနာတာပေါ့နော်ဦးလေးဆိုတော့အကူကြီးတော့မှလဲအားနာတဲ့ဘာညာဒါပေမဲ့သူခေါ်လိုက်တဲ့ခါမှာဆရာကထူးလိုက်တော့သူ့အတွက်သူ့မိမလည်းရှိသူ့မိမလည်းရှိဟိုပျော်လိုက်တာကျမတို့သမီးတို့ပျော်လိုက်တာအတန်ကြတာပျော်လိုက်တာထူးလိုက်တဲ့အတန်လေးကဒါတော့မှလူလူချင်းခေါ်တာထူးတာပဲရှိသေးတယ်ဘုရားရှင်အသက်ရှင်နေဘုရားဖြစ်တယ်အာမင်အဲ့ဒီအသင်းတော်ထဲမှာဘုရားအဖြေဖြေးနေရတယ်ဖြစ်အဲ့ဒါအသက်ရှင်နေအသင်းတော်ပဲအဲ့လိုအသင်းတော်မှာသင်ဆိုင်သင်အသက်တာပါပုံမှန်နော်ဘဝနဲ့ဆိုင်တဲ့အရာဖြစ်သောကြောင့်အသက်ရှင်နေဘုရားသခင်အသက်သင်းတော်မှာသင်ဆိုင်ရမှာဖြစ်တယ်ကျိတ်တဲ့တင်းတော်မှာဆိုင်ဘယ်ဂိုင်းကတော့ဆရာမပြောခရစ်တော်အသက်ရှင်နေသလားခေါ်ရင်ထူးနေတယ်အဲ့ဒီတင်းတော်ကဆူတောင်းခြင်းမှာအားကြီးတယ်နမိတ်လက္ခဏာဖြစ်နေတယ်အတင်းတော်အောင်မြင်ခြင်းကနမိတ်လက္ခဏာဖြစ်တာပဲလေမဟုတ်ဘူးလားဆရာဖေတင်းတော်မှာအပတ်စဉ်လူနာတွေအတွက်ဆူတောင်းတယ်လေဒုက္ခသည်တွေရှေ့မှာခေါ်ဆူတောင်းတဲ့ခါမှာဟာယုံကြည်သူကမယုံကြည်သူကမွတ်ထားပြီးရောက်လာကြတာပြီးတော့မှပြောလိုက်တယ်အဲ့ဒီအတင်းတော်မှာသွားဆူတောင်းရင်ဂျပန်ဗီဇာရတယ်ဒါတွေပါသေးတယ်အစုံပဲဆိုဂျပန်ဗီဇာလိုချင်တဲ့ကောင်လေးလားဆူတောင်းခံကြရတဲ့အမေရိကန်ဗီဇာလိုချင်။အိုးကြိုက်တဲ့လူလားတောင်းအသက်ရှင်တာတည်တော့ပြည့်ရှံတဲ့အထိဘုရားရှင်လှုပ်လာတယ်။ဟာလေလုယာ။ဘာလို့လဲသူတို့ဘာလို့စာစာဆိုင်လဲ။ကိုတော်အသက်ရှင်ကြောင်းကိုတည်တော့ကြောင်းဖြစ်တယ်။တောင်းအသင်းတော်မှန်ရင်ခရစ်တော်အသက်ရှင်တာပြပါစေ။တည့်ရေးကြည့်တယ်။ တဲ့တင်းတော်တွေမှာနမိတ်လက္ခဏာလည်းမဖြစ်ဘူးတင်းတော်တွေမှာ၆ကပ်ပြီးတော့မှဘာမှမဖြစ်လို့ရတော့ဘယ်သူမှမလာနဲ့ဘာမှမထူးပါဘူးနှုတ်ကပတ်တော့အသက်ရှင်နေဆိုတော့တက်တည်ရမှရတာလေမဟုတ်ဘူးလားနှုတ်ကပတ်တော့အသက်ရှင်နေလို့ပြောရင်တော့နှုတ်ကပတ်တော့တက်တည်ကတင်းတော်နဲ့တင်းတော်တွေမှာရှိမှာဘူးအဲ့လိုနေရာမှာတင်ဆိုင်တင်းတက်တာအောင်မြင်ခြင်းနဲ့မှရောက်လာမှာဘုရားသခင်ချီးမြှောက်ခြင်းရောက်ကိုရောက်လာမှာဘာလို့လဲဆိုတော့တင်းကိုယ်နဲ့တက်တည်ဖြစ်လာမှာဖြစ်တယ်တင်းကိုယ်နဲ့တက်တည်ဖြစ်လာမှာဒုတိယချက်ကဘာလဲဆိုတော့ထိုအသင်းတော်ကသမာတရားကိုအမိတကယ်ပြုတယ်နော်ရွှေသွေးတို့တေဇတို့ရွှင်ပြုံးတို့ပုံနေရှောက်မပြောတချို့ကြားဘူးတယ်လေလုံးပုံပြောတယ်တင်းဟုတ်ဆရာဆိုကြားဘူးတယ်မလားဆရာတို့တင်းတော်ကဒီတင်းတော်ကတခါမှပုံမပြောနော်ပုံပြောပြီးတရားဟောတာမရှိဘူးနှုတ်ကပတ်တော်နှုတ်ကပတ်တော်တိုင်းပဲဟောတယ်ဟာလေလုယာဒီနေ့ကိုယ်တို့ရဲ့တမာတရားကိုပဲလွတ်ချင်းကိုပေးတဲ့အရာဖြစ်တယ်တမာတရားအတိုင်းပဲပြောတယ်တမာတရားကိုပဲပြောတယ်ဟာလေလုယာဘယ်သူ့ကိုမှမပုတ်ခတ်ဘူးနောက်တစ်ချက်ထပ်ပြောလိုက်မယ်ဘယ်သူ့ဘယ်အသင်းတော်ကမှမပုတ်ခတ်ဘူးနှုတ်ကပတ်ရဲ့အောင်မြင်ခြင်းကိုပဲပြောတယ်နှုတ်ကပတ်တော်ရဲ့အသက်တာကိုပဲပြောတယ်နှုတ်ကပတ်ရဲ့ဆုံးမခြင်းကိုပြောတယ်နှုတ်ကပတ်ရဲ့တန်ရှင်းခြင်းကိုပြောတယ်နှုတ်ကပတ်ရဲ့ကောင်းမြတ်ခြင်းကိုပြောတယ်နှုတ်ကပတ်ရဲ့အောင်မြင်ခြင်းကိုပဲပြောတဲ့အခါမှာလူတွေများစွာသောသူအဲ့ဒီလိုအသင်းတော်ကိုသင်တက်ရမယ်အဲ့ဒီအသင်းတော်မှသင်ဆိုင်ပါအသက်ရှင်တဲ့အသင်းတော်နှုတ်ကပတ်တော်ကိုပဲအမြဲတမ်းပြုတဲ့အသင်းတော်တခါလေမှာတခြားအရာတွေလာတတ်တယ်နော်ဟာလာဘယ်ဖီလိုဆိုဖီကဘယ်လိုပြောတယ်လို့ဘယ်ပရိသတ်တွေကဘယ်လိုပြောတယ်လို့ဥပမာအနေနဲ့ထည့်တာတော့ပြဿနာမရှိပါဘူးဒါပေမဲ့ပြောချင်တာနှုတ်ကပတ်တော်ကိုအဓိကထားတဲ့အသင်းတော်အဲ့ဒါဘုရားသခင်အသင်းတော်ဖြစ်တယ်ဘုရားသခင်အိမ်တော်ဆိုတာဘုရားကောင်းမြတ်ခြင်းကလွယ်လို့ဘာပြောစရာအကြောင်းရှိလဲယူသလားစဉ်းစားဘုရားသခင်တော့ကောင်းမြတ်တဲ့ဘုရားရဲ့နှုတ်ကပတ်တော်ကျွန်တော်ပြောနေတဲ့အချိန်မှာဒီနေ့ကောင်းတဲ့အကြောင်းတွေကျွန်တော်ပြောစရာမရှိတော့ဘူးဘုရားကောင်းမြတ်ခြင်းကိုပဲကျွန်တော်ပြောဖို့ဖြစ်တယ်အဲ့လိုအတင်ရမှာသင်အသင်းတော်ဆိုင်ပါတမာတရားတည်ရလဲဖြစ်တယ်တဲ့တမာတရားတည်ရကိုရောရှင်ရှိတဲ့နေရာတမာတရားခရစ်တော်တည်ဟုတော့အမြဲတမ်းရှိနေတယ်အဲ့ဒါကဘုရားသခင်အိမ်တော်ကိုပြောတာဖြစ်တယ်ကျွန်တော်သင်ဟာနိုင်ငံတစ်ခုရောက်သွားတယ်ရက်ွက်တစ်ခုပြောင်းသွားတယ်မြို့တစ်ခုပြောင်းသွားတဲ့အခါမှာသင်ဘယ်လိုအသင်းတော်သင်ရှာမလဲဘယ်လိုနေရာမှာသင်ဆိုင်မလဲလူတနေရာတစ်ခါမှာမဆိုင်နဲ့အချိန်ကုန်သွားမယ်တင့်ကိုဘုရားသခင်ချီးမြှောက်ဖို့ရန်အတွက်ကသင်ပြင်ဆင်တတ်ဖို့လိုတယ်ဘုရားသခင်အိမ်တော်နံပါတ်၁ပါလဲအသက်ရှင်ရမယ်တမာတရားအမိတကယ်ပြုရမယ်တမာတရားတည်ရာဖြစ်ရမယ်အဲ့သုံးချက်ကသင်ယူရမယ်အရာဖြစ်တယ်အသင်းတော်ဘက်ကလည်းစဉ်းစားထားရမယ်တဲ့အသင်းတော်ကိုင်နေလို့ရှိရင်အသင်းတော်မှာဘုရားအသက်ရှင်တော်သင်ပြနိုင်ရမယ်။ဒါပဲတင်းဥစရာတွေတင်းအသင်းတော်မှာဘုရားအသက်ရှင်တော်သင်ခံယူချက်ပြောရည်လားတကယ်ပြောရည်လားအသက်ရှင်တဲ့သင်ပြောရည်ရမယ်။နမိတ်လက္ခဏာဖြစ်နေရမယ်ဘုရားရှင်အပြည့်ပေးနေရမယ်အဲ့ဒီနေရာမှာလူတွေကမြင်နေရမယ်တက်တည်မြင်နေတဲ့အခါမှာအဲ့လိုအသင်းတော်မျိုးကိုလူတွေကမျော်လင့်နေတာဖြစ်တယ်။မျော်လင့်နေတာဖြစ်တယ်။ဩဝါဒပေးခြင်းကျန်တဲ့တင်းတော်မှာပေးတယ်ဩဝါဒကအသင်းတော်မှာကျတော့ဩဝါဒနဲ့တွဲပြီးအသက်ရှင်ခြင်းကိုတက်တည်ပေးတယ်။ဟာလေလုယာ။ဒီနေ့သင်သက်တာမှာအဲ့လိုလူဟာတဲ့ဖြောင်းမတ်တော်သူသည်စွန်ပလုံးကင်ပဲ့သို့ပွင့်လန်း၍လေဗဒုန်တောင်မှာအာရစ်ပင်ကဲ့သို့ကြီးပွားမယ်။သာရဖျားရဲ့အိမ်တော်ကိုစိုက်ပျိုးသောသူတို့သည်ငါတို့ဖျားတဲ့ခိုးတော်ပွင့်လန်းကြလိမ့်မယ်။အသက်ကြီးသောကာလတွင်အသီးကိုတီး၍လာပြီနော်။အသက်ကြီးတဲ့ကာလမှာဘာဖြစ်လဲအသီးသီးတယ်လေအာဒီနေ့အသက်ကြီးတဲ့အထိအသီးသီးမယ်လို့ဆရာတော်အပြတ်ရှုံတယ်ဆရာတင်ရအာမင်ဆရာကပ်အသက်ကြီးတဲ့အထိအသီးသီးမယ်ဟာလေလုယာနော်ဆရာဆရာညီမင်းဟာလေလုယာဆရာထောင်အိုတဲ့အထိအသီးသီးဦးမှာဒါတွေမကောက်ဘူးကြွယ်ဝအလလလာရောကျွေဝစိတ်လန်းအောင်ပဲဟာလေလုယာအသက်ကြီးတဲ့ ठी နော်ဆရာဖေက62နှစ်မှာဘုန်းတော်ဝင်စားတယ်ဆရာတော့မထင်ဘူးကွာယူသားပြန်သူနောက်ဆုံးမှာဆေးဝါတက်နေတဲ့အချိန်ကြီးတော့မှ तू ကဘုန်းတော်ဝင်စားမယ်လို့မထင်ဘူးလေနော်တဲ့တော့ဆရာတော့ဒါပဲလုပ်ပြနေတယ်ဆိုတော့လေတဘောကနောက်ထပ်နေဦးမယ်ဆို तू ကအဲ့လိုပဲပြန်ကောင်းလဲပြန်ထားလဲဖြစ်နေတဲ့ကာလလေးအများကြီးပဲလေနော်အဲထားလဲပြောချင်တာကသူဝင်သွားလဲပေါ့ဗျာတက်62နှစ်မှာဝင်သွားတယ်တက်သူသေးတဲ့အထိအသီးသီးသလားမပြောနဲ့တော့ဟာလေလုယာဘ ုံတော်ဝင်စားတဲ့အသက်ကြီးတဲ့အထိအသက်ကြီးနေပြီနော်မလေးခေါင်းကမပြောက်ဘူးဆက်မပြောက်ဘူးအကုန်လုံးမှတ်မိတယ်ဖြူဖြူနဲ့စိုးမိုးလို့အိမ်သွားလဲတယ်ထမင်းသွားစားတယ်စိုးမိုးကဟာဆရာဆရာကြီးရလေကျွန်တော်သွားလဲတာတော့သွားလဲတော့ तू အပြင်မှာဆောင်းရတာပေါ့တန်းစီရတယ်လေ तू ဝင်ဖို့တင်နေဆောင်းတော့အဲ့တော့ तू ကအပေါ့သွားဘူးအပြင်ထွက်တော့ဟေးဟေးလာလာစိုးမိုးလာလာစိုးမိုးလို့ခေါ်တယ်နာမည်မှတ်မိတယ်စိုးမိုးလာလာလာစကားပြောအထက်ရောက်တော့ဟာဆရာကြီးသူ့နာမည်မှတ်မိတယ်ပေါ့လေဘာကောက်မှာတွေ့တဲ့တယောက်ကိုအဖေကလည်းမှတ်မိတယ်ဆိုလည်းမလွန်လုံးလားသူ့မှတ်ညာအရင်ကောင်းနော်စိုးမိုးလာပြီးတော့မှငါကြားတယ်ဒါပေမဲ့ဖေရားကြောင့်မတက်တာကြားပြီအာငါကြားတယ်မင်းဖေရားကြောင့်မတက်တာကြားပြီလို့ပြောရတယ်အဲ့တော့ तू ဟာတက်တည်ခံတယ်စိုးမိုးကဆရာကိုတက်တည်ခံတယ်ဩအသက်ကြီးစဉ်ပင်တွေ့အသီးသီးတယ်ကျွေဝရစိမ့်တန်းတယ်ဟာလေလုယာဘဒုလေအိမ်တော်မှာစိုက်တော်သူတော့ဟိုတရားစိုက်ဒီနေရာစိုက်ဟိုနေရာစိုက်ဒီနေရာစိုက်ရှောက်ရွှေ့တဲ့အဖွဲတွေရှိလားရှိတယ်တသက်ဘဝသွားလေတာရပါတယ်လေလို့ရတယ်မစိုက်နဲ့စိုက်မယ်ဆိုအပြတ်စိုက်သင်အဲ့ဒီအတင်းတော်မှာသင်စိုက်မယ်ဆိုအဲ့ဒီတော့အပြတ်စိုက်သင်ဘဝဟာกว่าว่าเลยเว้ยโหชื่อดิชื่อสออธิบไปโลตีบแหละหุล่ะไอ้หนองเชิมมาได้สิล่ะติมบ่เป็นไอ้เชิมมาไสทาตะนิดหลอกจาไอ้คราวซั่วนึบพี่แล้วนอกไปตัวเปลี่ยนไส6หลอกแล้วจอเปลี่ยนนึบพี่แล้วไอ้เชิมมาเปลี่ยนไสลุเตะหลูสิล่ะตีมั้ยแท้ล่ะไม่ตีบ่ไม่ตีบ่แล้วไม่ตีแหละยุ่ยตาโอ้ तू อ้าไสพี่อยู่ในไอ้เชิมมาซั่วนึบไล่ตาโอ้ဒီနေ့ဘုရားရှင်အိမ်တော်မှာသင်ဆိုင်ဖို့လိုတယ်အဲ့ဒီအရာကဘုရားသခင်ရဲ့ချီးမြှောက်ခြင်းအရာနော်နံပါတ်1ကခက်ခဲခြင်းရောက်လာရင်စိတ်တမကြနဲ့အထဲမှာရှိတဲ့ယေရှုထွက်လာဖို့ဖြစ်တယ်ယေရှုရဲ့အသက်ရှင်ခြင်းထွက်လာဖို့အဲ့ဒါနံပါတ်1ပဲအဲ့ဒါကသင်ကိုဒုတိယချက်ကဘာလို့မလဲနှုတ်ကပတ်တော်ကြေခဲစွာစားပါအချိန်ယူပါစားပါပညာတော်မှာ14နှစ်15နှစ်တက်ခဲ့ရတာမဟုတ်လားပွေလေးရဖို့စကားနဲ့တော့တရားလေဘုရားသခင်နှုတ်ကပတ်တော်သင်3လ4လ5လ6လသင်နှစ်မြုပ်ပစ်လိုက်စမ်းပါနှစ်မြုပ်ပစ်လိုက်စမ်းပါဘုရားသခင်ပြောတဲ့စကားကိုသင်ကြားတဲ့အထိနှစ်မြုပ်ပစ်လိုက်ပါတန်တယ်နံပါတ်3ကတော့ပိမှန်တော်ဘုရားရှင်အိမ်တော်မှာစိုက်ထားလိုက်အချိန်တန်တဲ့ခါမှာအသက်ကြီးစဉ်တွေဆရာလည်းယုံနေတော့ဆရာလည်းနော်ကိုသားသမီးလည်းကိုပြန်ထမင်းကြည့်ပါကိုထမင်းစားမယ်ထင်ပါမပါဘူးမြုံကိုကကိုကလေးတို့ကိုကျွေးနေစားလက်သူတို့ကကောင်းကြီးခံစားဖို့ကျွေးတင်ကျွေးပေါ့ဒါသူတို့နဲ့ဆိုင်တယ်ဒါပေမဲ့ဆရာတို့ကသူတို့ကောင်းကြီးပေးတဲ့သူတေတဲ့အထိသူတို့ကောင်းကြီးပေးတဲ့သူဖြစ်ရမှာတေတဲ့အထိဒီမှာရှိတဲ့သူဆရာတို့ကောင်းကြီးပေးတဲ့သူဖြစ်ရမှာအာမင်သင်တို့တယောက်မှသူများကသင်တို့ကျွေးမှာစားရတဲ့အထက်မှာပါပါရအောင်ဖခင်တိုက်ရိုက်ကျွေးမဲ့သူတွေဖြစ်ရမှာဟာလေလုယာဖခင်သခင်သင်အားဖြင့်ကောင်းကြီးမင်္ဂလာသူတပါးစီစီးစင်းတာတေတေတဲ့အထိဘုန်းတော်ဝင်စားတဲ့အထိဖခင်ကောင်းကြီးပေးဖို့အဲ့ဒါလိုတယ်အဲ့တော့နှုတ်ကပတ်တော်ထဲမှာအသက်ကြီးစေပဲအသက်ကြီးစေမယ်ဆိုအလကားရေးထားတာမဟုတ်ဘူးအလကားရေးတာမဟုတ်ဘူးဒါပေမဲ့ကျွန်တော်အားရှရတော့ငါကလေး၃ယောက်မွေးထားနင်တို့အလှဲ့နော်ငါအလှဲ့ပြီနင်တို့အလှဲ့ငါပြန်ကျွေးတော့ရှိလားမရှိလားခံယူချက်ကစောစီးတဲ့ကနင်တို့ပြန်ကျွေးဖို့မွေးထားတာနော်မမှားပါဘူးလူလူတွေ့မမှားဘူးငါတယောက်တည်းကျွေးလာတာ၆ယောက်နင်တို့၆ယောက်ငါပြန်ကျွေးပေါ့မမှားဘူးတဲ့ဘုရားသခင်ဘက်ကစဉ်းစားရင်တာ၍ကြီးတဲ့ဘုပြုတ်တဲ့ဘုရားဖြစ်တယ်။အာမင်။လူပိုင်းကစာမားတယ်လို့မဆိုဒါသဘာဝပဲ။ဒါပေမဲ့ကျွန်တော်ကသဘာဝထက်တာ၍ကြီးတော်မှုယုံတည်သူဖြစ်ရမယ်။အာမင်။သဘာဝလောက်ပဲယုံတော်ဖို့သဘာဝထက်တာ၍ကြီးတော်ဘုရားကိုကျွန်တော်ကိုးကွယ်တာဖြစ်တယ်။ဂတိတော်ယုံတာဖြစ်တယ်။ဂတိတော်ကကျွန်တော်အသက်တာမှာဖြစ်လာမှာဖြစ်တယ်။ကိုယ်အသက်တာမှာစိုက်ပျိုးတဲ့သူဖြစ်ရအောင်ရောင်းရင်ဘုရားရှင်ကောင်းချီးပေးပါစေ။